to the Voice of America in Burmese.
American Pirang Sumura Washington Gane, VOA American, Taye Natalis Hekune, much Latinus as she is in India by Sisinago, Yamasano Chenyako, Nayane Senati, Lindomita, Sakona Sanga, Tongsanine, Lindamitatia, Kuzerogani Tolin Pitomava. COVID-19 တက်ဖြတ်ရေးအတွက်တက္ကသိုလ်လုံး ပူပေါင်း ဆောင်ရွက်ရမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကပြောဆိုလိုက်ပါတယ်။ အဲ့ဒီလို ပူပေါင်း ဆောင်ရွက်မှာယောဂတက်ဖြတ်ရေးအောင်မြင်နိုင်မယ်လို့လည်းဆိုပါတယ်။ Africa တိုက်ကိုပိုကူးဆက်သွားရင်လူတန်းပေါင်းများစွာသေဆုံးနိုင်တဲ့အတွက်သူ့အနေနဲ့အလွန်ကိုဆိုရင်မိပါတယ်လို့လည်း Mr. Guterres က PBS သတင်းဌာနနဲ့ တွေ့ဆုံမေးမြန်းခါမှာတောက်ချာနေကပြောဆိုသွားတာပါ။ Africa တိုက်မှာယောဂကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်နိုင်တဲ့အင်အားနည်းလွန်လာကြောင်းသေဆုံးရင်ရတဲ့အခြေအနေဖြစ်ပါတယ်လို့လည်းသူကပြောဆိုသွားပါတယ်။ ကုလသမဂ္ဂဝန်ထမ်းရှိဆက်6ဦးမှာပိုကူးခံထားရတယ်လို့တောက်ကြနေမှာလည်းကြေညာထားပါတယ်။ကမ္ဘာမှာပိုကူးခံထားရတဲ့အချက်အချာနေရာတစ်ခုဖြစ်လာတဲ့အမေရိကန်ပြည်တော်စုမှာတော့ကိုဗစ်-19လူနာသေဆုံးကျော်ရှိသွားပါပြီ။သေဆုံးသူကတော့1900ကျော်ပါတယ်။အမေရိကန်ပြည်ရင်ဒုတိယအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့ကိုဗစ်-19လူနာ8000ချောက်ဝါကျော်နဲ့သေဆုံးသူက9000ကျော်ပါတယ်။ယောဂါစတင်ရတရုတ်နိုင် တဲ့ဒေသတွေမှာအတော်အလားကန့်သတ်မှုတွေကိုဖြေလျှော့ပေးနေသလိုရောဂါထိန်းချုပ်ရေးလှုပ်ဆောင်ချက်အဖြစ်မတ်လ28ရက်နေ့ညကစပြီးတော့နိုင်ငံခြားသားတွေကိုပြည်ဝင်ခွင့်ပိတ်ထားလိုက်ပါတယ်တရုတ်ပြည်ရင်လူနာ 9,000 ကျော်ရှိနေတဲ့စပိန်နိုင်ငံမှာလည်းသေဆုံးသူက 5,000 ကျော်ပါတယ်။မြန်မာနိုင်ငံမှာတော့ကုလသမဂ္ဂဝန်ထမ်းတွေပါဝင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10ဦးရှိတယ်လို့မြန်မာတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားကန်နိုင်မဲ့ဒေါ်လာ 1.1 ထရီလီယံအရေးပေါ်အကူအညီပေးရေးဥပဒေကြောင့်အထက်နဲ့အောက်လွှတ်တော်မှတောက်ကြနေကအတည်ပြုလိုက်ပြီးနိုင်ငံပိုင်အကြမ်းမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။အမေရိကန်သမိုင်းမှာရှရှာပါပါပါတီဆွဲခင်ခင်နဲ့အမြန်ဆုံးအတည်ပြုလိုက်နိုင်တဲ့ဒီဥပဒေချမ်းအရာအမေရိကန်မှာကာယယောဂအခြေအနေဘလောက်ဆိုးနေသလဲဆိုတာကိုထင်ရှားစေပါတယ်။အမေရိကန်ပြည်သူပြည်သားတွေကိုရှေ့တန်းကထားတဲ့အနေနဲ့အတူလက်တွဲလှုပ်ကန်ခဲ့ကြတဲ့ဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီနဲ့ဆလုံးကိုကျေးဇူးတင်ပါတယ်လို့လည်းသမ္မတထရမ့်ကအဲ့ဒီမူကြမ်းလက်မှတ်ထိုးတဲ့အချိန်မှာပြောဆိုခဲ့ပါတယ်။သမ္မတအင်ဂျီရိုမှာလက်မှတ်ထိုးတဲ့အချိန်မှာတော့ဒီမိုကရက်အမတ်တွေမှာပါပဲအချက်လွတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နဲ့အပါအဝင်ရီပါဘလစ်ကန်အမတ်တွေပဲရှိနေခဲ့တာပါ။ဒီမူကျမ်းအတည်ဖြစ်နိုင်ရေးစံချိန်တင်မြန်မြန်ဆန်ဆန်လုပ်ကင်ခဲ့တာဟာအားလုံးကုန်ရတဲ့အချိန်ဖြစ်ပါတယ်လို့လည်းမစ်ချ်မက်ကော်နဲကပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ပုံရိပ်ကိုထိခိုက်အောင်အပြင်ကမ္ဘာကာယယောဂတိုက်ပွဲလုပ်ငန်းတွေနှုံလေးသွားအောင်ရည်ရွယ်ပြီးလူမှုကွန်ရက်တွေတခြားစိုက်ဘာနည်းလမ်းတွေကလည်းနိုင်ငံတချို့သတင်းမားတွေဖြန့်နေတဲ့လို့ရကိုအမေရိကန်ထိပ်တန်းအကြံပေးအားလုံးကတညီတညွတ်နဲ့စံချိန်ပြောဆိုကြပါတယ်။အမေရိကန်နိုင်ငံခြားရေးထိပ်တန်းတာဝန်ရှိသူတွေကရုရှားသီယုံနဲ့အီရန်နိုင်ငံတို့ရဲ့ဆူဆွဲပြောဆိုချက်တွေကိုအဓိကအာရုံစိုက်ပြောဆိုကြပါတယ်။အဲ့ဒီသုံးနိုင်ငံတို့ဟာတည်င်းအတူအယောင်တွေကိုစစ်စင်ရေးတရားလိုလုပ်နေတာဖြစ်ပြီးအခုတော့အချင်းချင်းတန်ရောက်လိုက်ပြောဆိုနေကြတယ်လို့လည်းပြောပါတယ်။ COVID-19 နဲ့ပတ်သက်ပြီးတော့အလားတူတည်င်းသူတွေကိုတရုတ်ရုရှားနဲ့အီရန်နိုင်ငံအစိုးရတည်င်းတွေမှာတွေ့နေရတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနရဲ့ကမ္ဘာဆက်သွယ်ရေးစင်တာ GECG ကလီယာဂဲဘရီလီကတယ်လီဖုန်းကနေသတင်းထောက်တွေကိုတောက်ကြနေမှာပြောဆိုခဲ့တာပါအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကအရာရှိတွေနဲ့ထောက်လိုက်ရဲ့အတိုင်းဝိုင်းကလည်းတရုတ်ရုရှားနဲ့အီရန်နိုင်ငံတို့မှာအမေရိကန်နဲ့ပတ်သက်ပြီးတော့တည်င်းမားတွေလှုပ်ကြံဖန်နေနေကြတယ်ဆိုတာမျိုးအရင်ကဆွဆွဲပြောဆိုထားပူပါတယ်ပနမာတူညောင်းလေးရောက်နေတဲ့ဟော်လန်အမေရိကအပျော်စီစိန်ခံတင်မောကြီးပေါ်မှာသေဆုံးသူ၄ဦးနဲ့နေထိုင်မကောင်းဖြစ်လာတဲ့သူ138ဦးထိရှိတာပဲမလဲကိုရိုနာဗိုင်းရပ်စ်ကရောဂါကြီးကြောင့်ရှေ့မတူနောက်မဆုတ်သားဖြစ်နေပါတယ်ဇန်တန်တင်မောကြီးပေါ်တက်လာတဲ့ခီးတဲ့အုပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့အခြားခီးတဲ့တွေမှာလည်းတုတ်ကွေးနဲ့ဆင်းသွဲတဲ့ဝေဒနာတွေခံစားနေရတယ်လို့ဟော်လန်အမေရိကတင်မောလိုင်းကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်လက္ခဏာဟာတုတ်ကွေးနဲ့ဆင်းသွဲတာဖြစ်ပါတယ်တင်မောပေါ်ကခီးတယ်လေးဦးဘာကြောင့်သေဆုံးရသလဲဆိုတာကိုတော့ကြီးညာချက်ထဲမှာပြောမထားသလိုခီးတယ်ပဲနှစ်ဦးကိုရိုနာဗိုင်းရပ်စ်ဆီစီထားသလဲဆိုတာကိုလည်းဖော်ပြမထားပါဘူ
း VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American သံကနေဒေတာတွဲနဲ့နိုင်ငံတကာသတင်းတွေကို ကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တခွဲတီးပြထားသူ၈ဦးရှိနေပြီးဒီထဲမှာတော့မြန်မာနိုင်ငံတွင်းမှာပဲကူးစက်ခံရတဲ့ပထမဆုံးလူနာလည်းပါရှိပါတယ်။အသက်60အရွယ်ပြင်သစ်အယ်လန်ညိုအမျိုးသမီးဟာပြည်ပနိုင်ငံတွေကိုခီးသွားရသေးမရှိပဲကိုရိုနာဗိုင်းရပ်စ်ရောဂါပိုးတွေ့ရှိခဲ့ရတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒီကနေ့မနက်ပိုင်းကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာတွေ့ရတဲ့ COVID-19 ရောဂါကူးစက်ခံသူ၈ဦးထဲက9ဦးဟာပြည်ပနိုင်ငံကနေဝင်ရောက်လာသူတွေဖြစ်တာမို့အဲ့ဒီ9ဦးကိုတော့ imported case ပြည်ပကကူးစက်လာတဲ့လူနာတွေလို့သတ်မှတ်ထားပါတယ်။အခုပြင်သစ်အယ်လန်ညွန့်အမျိုးသမီးတူကတော့မြန်မာနိုင်ငံတွင်းမှာပဲကူးစက်ခံရတဲ့ပထမဆုံး COVID-19 လူနာလည်းဖြစ်ပါတယ်။အချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုကနေမြန်မာနိုင်ငံကိုပြန်သွားတဲ့အမျိုးသားတဦးမှာ COVID-19 ရောဂါကူးစက်ခံရတယ်လို့မတ်လ23ရက်နေ့ကတွေးရှိခဲ့ရကြောင်းသူနေထိုင်တဲ့ချင်းပြည်နယ်တီးတိမ်မြို့ကကတ်တရွာကိုအဝင်ထွက်တွေပိတ်လိုက်ပြီးတော့လူစုလူဝေးတွေမလုပ်ဖို့လဲအာဏာပိုင်တွေဘက်ကတားမြစ်လိုက်ပါတယ်။အခုလိုပိတ်လိုက်တဲ့အတွက်စားနပ်ရိက္ခာအခက်အခဲတွေရင်ဆိုင်လာနေရသလိုကျမရေဝန်ထမ်းနဲ့ယောဂကာကွယ်ရေးအတွက်လိုအပ်တဲ့စေပစ္စည်းတွေအလုံးလောက်မရှိတဲ့ပြဿနာနဲ့လည်းရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာလောလောဆယ် COVID-19တန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ369ရှိတယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာဒီဥနိုင်ငံကနေစပိန်ကိုရောင်းချလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးတဲ့ပစ္စည်းတွေဟာအရေးသေးမပြည့်မီတဲ့အတွက်ပြန်အစားထိုးပေးသွားမယ်လို့တရုတ်ကုမ္ပဏီကပြောလိုက်ပါတယ်တရုတ်ကုမ္ပဏီကရောင်းလိုက်တဲ့ပစ္စည်းတွေဟာပြောထားသလိုအလုံးမဖြစ်ဘူးလို့စပိန်ကျန်းမာရေးတာဝန်ရှိသူတွေဘက်ကပြောလိုက်ပြီးတဲ့နောက်တရုတ်ကုမ္ပဏီကမနေ့တောက်ကြနေ့မှာအခုလိုပြောလိုက်တာပါစပိန်ပြည်နဲ့တရုတ်နီးပညာကုမ္ပဏီအလီဘာဘာရဲ့အမှုဆောင်အရာရှိချုပ်တွေကြားဆွေးနွေးမှုတွေအပါအဝင်စပိန်အာဏာပိုင်နေနဲ့တရုတ်နိုင်ငံသားမှရှိတဲ့ပုဂ္ဂိုလ်ရေးဆက်သွယ်မှုတွေကနေတဆင့်တရုတ်နိုင်ငံကစပိန်ကိုနှာခေါင်းစည်းတွေနဲ့တခြားဆေးဘက်ဆိုင်ရာပစ္စည်းတွေကိုရောင်းချခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဘက်ကပထမအသုတ်ပို့လိုက်တဲ့ဆရိယာ6,400ဟာရောဂါပိုးကူးစက်ခံထားခြင်းရှိမရှိဆိုတာကိုသေချာသိနိုင်လောက်တဲ့အနေအထားမရှိဘူးလို့စပိန်ကျန်းမာရေးဝန်ကြီးဆော်ဗာဒိုအီယာကကြေညာပရင်းနေကပြောပါတယ်ဒါပြင်တရုတ်နိုင်ငံဘက်ကဝယ်ယူလိုက်တဲ့ထဲက 9,800 ကိုပြန်ပို့လိုက်ပြီဖြစ်တယ်လို့လဲဆိုပါတယ်ဒီပစ္စည်းတွေကိုထုတ်လုပ်တဲ့ Janssen BioEasy နည်းပညာကုမ္ပဏီကတော့စစ်ဆေးတဲ့နေရာမှာမမှန်ကန်တဲ့အဖြေထွက်လာတာဟာနမူနာယူတာမအောင်မြင်တာကြောင့်ဒါမှမဟုတ်စစ်ဆေးတဲ့ကိရိယာကိုသေချာမသုံးတတ်တာကြောင့်ဖြစ်နိုင်တယ်ဆိုပြီးတော့သူတို့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာပါကစ္စတန်နိုင်ငံကကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရင်ဆိုင်နိုင်ဖို့အတွက်ရာနဲ့ချီတဲ့ဟိုတယ်တွေကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေကိုတည်တံ့ခွဲထားတဲ့နေရာတွေအဖြစ်နဲ့ယာယီလှုပ်ဆောင်လိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရင်ဆိုင်နိုင်ဖို့အတွက်ပါကစ္စတန်ဆိုးရဘက်ကအရေးပေါ်လှုပ်ဆောင်လိုက်တဲ့အချက်တွေကတစ်ခုဖြစ်ပါတယ်။အခုလိုပါကစ္စတန်ဆိုးရဘက်ကအလျင်မြန်လှုပ်ဆောင်လိုက်တဲ့အတွက်ပုံမှန်နဲ့မတူပဲထူးခြားနေတယ်လို့လည်းဝေဖန်သူတွေကပြောပါတယ်။ဒါပြင်တရုတ်နိုင်ငံကလည်းပါကစ္စတန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါထိန်းချုပ်နိုင်အောင်ကူညီတဲ့အနေနဲ့ရေးပေါ်လိုအပ်နေတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့ဆေးပစ္စည်းကိရိယာတွေကိုပြည်ပသွားဖို့အတွက်အချိန်မြင့်လှုပ်ဆောင်လာနေပါတယ်။ပါကစ္စတန်မှာတောက်တာနေကဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူရေအတွက်ဟာ1300ထက်မနည်းရှိလာခဲ့ပြီးသေဆုံးသူ11ယောက်ရှိပါတယ်။ပါကစ္စတန်ဟာတောင်အာရှနိုင်ငံတွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့လည်းတခြားနိုင်ငံတွေထက်ဆိုရင်ရောဂါကူးစက်မှုနှုန်းဟာအလွန်နေတယ်ဆိုပြီးတော့ပါကစ္စတန်အာဏာပိုင်တွေဘက်ကတော့ပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကအာဖဂန်နစ္စတန်နိုင်ငံကိုပေးနေတဲ့အကူအညီတွေကဒေါ်လာ1ဘီလီယံအကူအညီတွေလျှော့ချသွားမှာကစိုးရတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့ကြွမ်းကျင်သူတွေကပြောလိုက်ပါတယ်။အမေရိကန်ဘက်ကအကူအညီတွေလျှော့ချလိုက်တဲ့ပုံမှာအာဖဂန်သမ္မတကသိပ်ပြီးတော့စိုးရတဲ့အကျိုးဆက်တွေရှိလာနိုင်မှာမဟုတ်ဘူးလို့ပြောနေပေမဲ့လည်းအာဖဂန်နစ္စတန်နိုင်ငံမှာနိုင်ငံရေးမတည်ငြိမ်တာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တွေကြောင့်တော့ကိုတောင့်ခံနိုင်တဲ့အနေအထားမရှိနိုင်ဘူးလို့အာဖဂန်ပြည်သူတွေနဲ့ကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။တိုင်းပြည်ဝင်ငွေ20ဘီလီယံသာရှိတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်တော့အမေရိကန်ဘက်ကအကူအညီ1ဘီလီယံဒေါ်လာဖြတ်တောက်လိုက်တာကအတော်လေးထိခိုက်စေမှာဖြစ်တယ်လို့ဝါရှင်တန်ခြေစိုက်ကန်သူတွေနဲ့အဖွဲ့ကအာဖဂန်ရေးအကြွမ်းကျင်သူဂျော်နာသန်ရှရိုဒန်က VOA ကိုပြောပါတယ်အမေရိကန်အနေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုဆက်ပြီးကူညီသွားဖို့ကိစ္စကိုဦးစားပေးလုပ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားထားပါတယ်တကယ်လို့အမေရိကန်ကအကူအညီတွေကိုလျှော့ချလိုက်မယ်ဆိုရင်ဒီတို့မဟာမိတ်တွေကလည်းအကူအညီတွေလျှော့ချလာနိုင်တာကြောင့်အဲ့ဒီအကျိုးဆက်တွေကိုခံရဖို့ရှိတယ်ဆိုပြီးတော့ရှရိုဒန်ကပြောကြားလိုက်ပါတယ်ခင်ဗျာဒီ American အတန်းကနေစနေနေ့ညပိုင်းအစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
ဟ ဟုတ်ကဲ့ COVID-19 ကူးစက်ခံရသူတူတွေ့ပြီးနောက်ချင်းပြည်နယ်တိရိပ်မြို့ကကပ်ကျဲရွာကိုအတွားအလာကန့်သတ်ပိတ်ပင်လိုက်ချိန်မှာကျန်းမာရေးအကာအကွယ်ပစ္စည်းကျန်းမာရေးဝန်ထမ်းနဲ့ဒေသခံတွေရဲ့ကျန်းမာရေးအသည့်အားနည်းချက်တွေရှိနေကြောင်းနဲ့အတွားအလာကန့်သတ်ချိန်မှာမလိုက်နာသူတွေကိုအရေးယူဖို့အတွက်လည်းအခက်အခဲရှိနေကြောင်းကပ်ကျဲရွာအုပ်ချုပ်ရေးမှူးကပြောပါတယ်မန္တလေးနဲ့ရန်ကုန်စတဲ့မြို့ကြီးတွေမှာယောဂကူးစက်သူတွေတန်တရားရှိလူနာတွေအတွက်တင်းတင်းကြပ်ကြပ်ဆောင်ရွက်နေချိန်မှာချင်းပြည်နယ်အတွင်းဖြစ်ပျက်နေတဲ့အခြေအနေကိုတင်ပြသွားပါမယ်အမေရိကန်ကပြန်လာပြီးချင်းပြည်နယ်တီးတိမ်မြို့ကပ်တဲကြီးရွာမှာနေထိုင်သူအမျိုးသားတဦးဒီလ23ရက်နေ့ကကိုဗစ် -19 ရောဂါကူးစက်ကြောင့်တွေ့ခဲ့တဲ့နောက်ကပ်တဲကြီးရွာကိုလူဝင်ထွက်ပိတ်ပင်ပြီးလူစုလူဝေးမလုပ်ဖို့အတွက်ကန့်သတ်ခဲ့တာပါဒီလိုယောဂမပြန်ပွားရေးအတွက်ကန့်သတ်ထားချိန်မှာတွေ့ကြုံရတဲ့အခက်အခဲကိုကပ်တဲရွာအုပ်ချုပ်ရေးမှူးဦးဒိုးစထောင်ကအခုလိုပြောပါတယ
်အခက်အခဲကအစ်မကြီးစုတော်နဲ့ချိန်လဲဆိုရင်အကာအကွယ်ပစ္စည်းတွေမရှိတာတစ်ချက်စစ်မကြီးဝန်ထမ်းတွေလုံလောက်မှုမရှိတာတစ်ချက်ကျော်တဲ့လူတွေကဒီလိုယောဂကိုကြုံလဲမကြုံဘူးဒီကမှဆိုင်ကံကျင်နေရတဲ့ဒီယောဂကိုပို့ချီမှာမရှိဘူးယောဂာတွေမဟုတ်ဘူးဒီတဲ့သဘောနဲ့ဟိုညီကြတာပေါ့နော
်ကျမကြီးဝန်ထမ်းအနေနဲ့တပွားဆရာမတဦးကျမကြီးကြည်ကျက်ဝန်ထမ်းနှစ်ဦးနဲ့စေနာရှင်ဝန်ထမ်းတဦးသာရှိကြောင်းပြောပါတယ်ရွာသူရွာသားတွေအနေနဲ့ကန့်သတ်ချက်ကိုမလိုက်နိုင်ရေးယူဆောင်ရွက်ဖို့အခက်အခဲရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်လိုက်နာတာလိုက်နာတဲ့လူလည်းရှိဒီလိုမလိုက်နာဘဲနဲ့သူတို့အရေးကြုံလို့မတော်မဖြစ်သွားကြတာလည်းရှိတယ်တော့ချုံမှုဒီ COVID-19 ကိစ္စနဲ့ပတ်သက်ပြီးမှလုံခြုံမှုကြီးကျက်မှုအဲ့ဒါနည်းနည်းအားနေတဲ့သဘောပေါ့နော်သူများနိုင်ငံမှာလုတ်တောင်းချပြီဆိုကြရဲဘယ်သူမှအပြန်ထွက်လို့မရအောင်ထွက်တဲ့လူရှိခဲ့ရင်တော်မှလုံခြုံရေးနဲ့ဝေဝံပြီးမှရှင်းလင်းတာပေါ့နော်ဒီမှာကဒီတက်ကပဲကြည်ရှင်းရတယ်ဆိုတော့အဲ့ဒီအပိုင်းမှာနည်းနည်းအားနေနေမလားလို့ကျွန်တော်စိုးရင်မိတယ်
ကပ်ကျဲရွာဟာပြင်ပနဲ့အဆက်အသွယ်ဖြတ်တောက်ခဲ့ပြီးတဲ့နောက်စာနာရိတ်ခါအခက်အခဲစတင်ကြုံတွေ့လာရချိန်မှာဒီလ29ရက်နေ့ကတော့ဘာသာရေးအဖွဲ့တစ်ခုဖြစ်တဲ့ဂူနာအဖွဲ့ကစံအိတ်150လာရောက်လှူဒန်းခဲ့ပါတယ်ဒီကနေ့မှလည်း PSI ဝန်ထမ်းတွေကစံအိတ်250အခြားစားတောက်ကုန်ပစ္စည်းတွေနဲ့ကျန်းမာရေးအကာအကွယ်ပစ္စည်းတွေထောက်ပံ့ဖို့ရှိကြောင်းပြောပါတယ်ချင်းပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီမံတရားရေးဝန်ကြီးဦးစိုးထက်ကအစိုးရဘက်ကကျန်းမာရေးအရာဆောင်ရွက်ထားတဲ့အခြေအနေကိုအခုလိုပြောပါတယ
်။ဒီဟာကအခုမှဖြစ်တာရပ်ပိုင်းလေးပဲသိသိတဲ့ခါကျကျွန်တော်အဲ့ဒါအခုမှစတင်ဆောက်ရတာပေါ့နော်။သူရဲ့ဖွဲ့စည်းပုံအရရှိတဲ့ဝန်ထမ်းတွေကတော့ရှိနေပါပြီဆရာ။နော်ရှိတယ်။ကျွန်တော်ဆရာဝန်တွေ volunteer လာခဲ့တာဆိုတော့လူနာတကယ်ကူရတဲ့တည်တည်ဆေးအောင်ပါပဲကျွန်တော်အစုဖွဲ့တာ။အခု volunteer 5ယောက်ရောက်တာရှိတယ်။အဲ့ဒါရောတို့ကိုရှိတဲ့ဆရာဝန်တို့အားလုံးကတည်တည်မှာပဲကျွန်တော်စုဖွဲ့ပြီးအဖွဲ့နဲ့တင်းနဲ့လုပ်နေတယ်အဓိကတော့ဟိုမှာကိုဆရာဝန်တွေအများကြီးသွားပို့ကြလည်းမလို့သူကစောင့်ကြည့်တဲ့အခြေအနေပဲအဲ့ဒီမှာတခုကြောင့်ထူးခြားကျွန်တော်တည်တည်မှာပဲအခုပို့ရမှာသူတလုံးကလည်းတစ်ခေါက်သွားကြည့်ပြီးပြီဆရာဟိုတလုံးကလည်းတယောက်ကြည့်တယ်ဒါမှမဟုတ်ယောဂတဲ့မရှိဘူးပေါ့နော်
အဝင်ထွက်ကန့်တတ်မှုနဲ့ပတ်သက်ပြီးဒေသခံတွေလိုက်နာစေဖို့အတွက်တော့ဒီကနေ့ပြုလုပ်တဲ့ချင်းပြည်နယ်အစိုးရအဖွဲ့အစည်းအဝေးကနေရဲနဲ့မိသက်တပ်ဖွဲ့ကိုတာဝန်ပေးဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ကြောင်းနဲ့စာနာရိတ်ခါအတွက်ကိုအလူရှင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးပို့ဆောင်ပေးနေကြောင်းပြောပါတယ်လောလောဆယ်မှာတော့ချင်းပြည်နယ်ကယောဂကူးစက်ခံထားရသူဟာကျန်းကျန်းမာမာရှိသလိုသူ့ရဲ့မိသားစုမှလည်းယောဂမတွေ့ရှိသေးကြောင်းပြောပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ10ဦးရှိနေပြီးတန်တရားလူနာ2ဦးနဲ့စောင့်ကြည့်လူနာ369ဦးရှိကြောင်းထုတ်ပြန်ထားပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးချစ်ချီအမှတ်1တကားကိုမတ်လ28ရက်နေ့ဒီနေ့ကနေစတင်ပြီးထိုင်းနိုင်ငံဘက်ကပိတ်လိုက်ပါပြီ။ဒီအကြောင်းကိုတင်ဆက်ပေးသွားမှာပါ။ထမြမနေဆက်မဲဆိုင်တာချီလိတ်ကိုချိတ်ဆက်ထားတဲ့ချစ်ကြည်တရားမှတ်တစ်ကိုပိတ်လိုက်တာကြောင့်ထိုင်းဘက်ကနေရက်ပြန်ပြီးထပ်ပြန်လာဖို့အတွက်ခက်ခဲသွားပါပြီ။ပြီးခဲ့တဲ့ရက်တွေတုန်းကတော့နေရက်ပြန်တထောင်ကျော်ကိုချစ်ကြည်တရားတက်ကနေဝင်ထွက်ခွင့်ပြုခဲ့ပါတယ်။ဒီရက်တွေမှာပဲထိုင်းနိုင်ငံသားတွေလည်းမြန်မာနိုင်ငံဘက်ကနေထွက်ခွာသွားနေကြပါတယ်။အခုအခါမှာတော့တရားမှတ်တစ်ကိုထိုင်းဘက်ကပိတ်လိုက်ပြီဖြစ်ကြောင်းတာချီလိတ်မြို့ကန်တဦးကပြောပြပါတယ်။
ဟုတ်ကဲ့ဒီနေ့မှစပိတ်တာဗျဟု
တ်ဟုတ်
ကဲ့တစ်ကိုလည်းပိတ်တယ်နှစ်ကိုလည်းပဲနှစ်ကကားကြီးတွေကျွဲကွန်တာကျွန်တော်ဒီဖုန်းကလေးအတွက်တော့ဖွင့်ထားတယ်ကားကြီးတွေပဲညာလူတွေကတော့အဝယ်ထွက်မရတော့ဘူးညာ ဒါပေမဲ့လူနာဆိုရင်တော့တော့ဟိုဘက်ဒီထိုင်းဘက်မှာရှိတဲ့လူနာဆိုရင်တော့ဒီဘက်ကိုပြန်လာလို့ရတယ
်အခုဆိုရင်ထိုင်းဘက်ကပြန်လာတဲ့လူနာတွေကိုသာပြန်ခွင့်ပြုပေမဲ့မြန်မာဘက်ကလူနာတွေကတော့ထိုင်းဘက်ကိုသွားဖို့အတွက်ခက်ခဲသွားပြီဖြစ်ကြောင်းတာချီလိတ်နိုင်ကူညီမှုအသင်းရဲ့အတွင်းမှူးမန်းညိုထွေးကလည်းပြောပြပါဗျာ
အဲ့ဒီနေသားအဆက်တီပေါ့နော်အဆက်တီသွားပြီးတော့အဲ့ nest တွေရှိတယ်လေအဲ့ဒီမှာရှိတဲ့ nest တွေကိုအမတို့ကသူတို့နားမှာသွားပြီးတော့အဲ့ဥမာလူနာမယ်ဘသူသူကတော့ဒီရက်ချင်းရတီမီးအဲ့ဒါဆေးပြတ်နေပြီဆိုတော့သူကဆေးမှာပဲနောက်ပြီးဟို accident လူနာတွေပေါ့နော်ချီတိုးလူနာတွေအဲ့လိုမျိုးပေါ့ချွေရပြန်ဖြေရမယ်လူမျိုးတွေကြတော့လေဒီမြန်မာဘက်မှာပဲမြန်မာဆေးရုံမှာပဲပြန်ဖြေရတာပေါ့ဆေးကုတ်ပြီးတော့မှချောက်မတန်တော့ဘူးလမ်းမလျှောက်နိုင်တော့ပက်လက်ပဲလာမယ်ဆိုရင်တော့သူတို့ထိုင်းနေဆက်အဲတရားနှစ်နဲ့အဆက်ထိသူတို့ကားလာပို့ပေးတယ်အမတို့ကအဲ့မှာသွားချိန်ပြီးတော့
မင်းဆိုင်တာချီလိတ်နေဆက်ဘက်မှာတော့မြန်မာနိုင်ငံသားရှမ်းနယ်ဘွားရွှေပြောင်းလို့သမားတွေများကြပြီးများသောအားဖြင့်သူတို့တွေဟာဟိုတယ်လုပ်ငန်းတွေနဲ့အိမ်အလုပ်တွေဈေးရောက်တဲ့အလုပ်တွေပျံဆိုင်တွေမှာလုပ်ကြတဲ့သူတွေများပါတယ်အများစုကတော့နေရက်ကိုတိတ်မပြန်ကြပါဘူးလောလောဆယ်မှာတော့ထိုင်းနိုင်ငံကအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတစ်မြို့နဲ့တစ်မြို့ကူးလူသွားလာတာတွေကိုမလုပ်ဖို့ကိုရိုနာဗိုင်းရပ်စ်ဆက်ပတ်သက်ပြီးအစိုးရညွှန်ကြားချက်တွေကိုသာလိုက်နာဖို့တတိပေးထားပါတယ်ထိုင်းမြန်မာနေဆက်ကလည်းကျမမအေးအေးမှသတင်းပေးပို့နေတာပါ
အခုကျမတို့ VOA ကနေပြီးတော့ Skype နဲ့ဆက်သွယ်မေးမြန်းမဲ့သူကတော့မတ်တီတကူကြောင့်မြင့်ဖြစ်ပါတယ်။သူကတော့ American ပြည်ထောင်စုဆန်ဒီယေဂိုမြို့ကဆေးရုံတရုံမှာတူနာပြုအထုကုဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။သူတို့အခုဆေးရုံမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒီလူနာတွေကိုပေါ့နော်အရေးပေါ်ကုသပေးနေရသူလည်းဖြစ်ပါတယ်
။အခုဖြစ်နေတဲ့ဟာကြေကနာပါလဲဆိုတော့ reset တွေကိုပေါ့နော်ဒီသူတို့ဟို test လုပ်တဲ့ဟာဆေးရုံမှာမရှိဘူးဖြစ်နေတာအဲ့ဒီဟာဒီ American မှာဖြစ်နေတဲ့ကိစ္စအကုန်လုံး test တွေကိုသူရဲ့ပါဇက်တွေနှကောင်းနေတယ်မှာအကုန်အလိုဟိုယူပြီး test ကိုယူလာပြီးပြီဆိုရင်အပြင်ကတက်ခွဲကံကိုပို့ရတယ်ပို့ရတဲ့အခါကျတော့အရင်အပတ်ကဆိုရင်အဲ့ဒီဟာတစ်ပတ်လောက်တော့မှကြာတယ်တစ်ပတ်နီးပါးပေါ့နော်ဟိုနေ့ကနေဗုဒ္ဓဘူးနေ့ကနေပို့လိုက်တာတနင်္ဂနွေနေ့မှာပြန်ရောက်လာတယ်။အဲ့လိုမျိုးဆိုတော့သူတို့တွေအကုန်လုံးကိုကျတော့ဘလို့ကုသရလဲဆိုတော့သူတို့ကိုဒီ covid positive ပေါ့နော် covid ကိုဖြစ်နေရလို့ပဲသဘောထားပြောမှာပဲတကယ်ကိုကုသရတယ်။ဒါပေမဲ့အဖြေထွက်ပြီးသားလူတွေအရန်အခြေအနေဆိုတဲ့လူတွေကိုကျတော့ ICU ပဲပို့ပြီးတော့မှဇက်တိုက်နဲ့ကြီးရှုပြီးကုသရတဲ့ဟာတွေပါ။
အဲ့တော့အဲ့ဒီလူနာတွေကဟိုညီမတို့ခုဆေးရုံကိုရောက်လာတဲ့ခါမှာအရင်ဆုံးဟိုဘာတွေနဲ့အရင်ဆုံးကုသပေးရလဲရှင
်။အဆုတ်နဲ့နှလုံးဘာဖြစ်လို့လဲဆိုတော့အဆုတ်ကကြတော့သူတို့တွေကိုအ ਨੇ ဆုံးအဲ့လိုမျိုးညနာရနေ၄နာရီချာတခါ nebulizer treatment လို့ခေါ်တဲ့အဲ့လိုမျိုးဒီအနေအခါကနေအဲ့လိုသူမျိုး treat လုပ်တဲ့ဟာတွေ respiratory therapist တွေပေါ့နော်အဲ့ဟာတော့အသက်ရှူလမ်းကြောင်းဆိုင်ရာပညာရှင်တွေအဲ့ဟာအနီးကပ်ကိုအဲ့ဟာကိုအဓိက treat လုပ်တယ်ပြီးတော့မှနောက်တစ်ခုကကြတော့အခုသူတို့သုံးနေတာကညက်ဖြာရဲ့ pneumonia ရဲ့ malaria ရဲ့ပေါ့နော်အဲ့ဟာတွေရဲ့ဆေးနဲ့ antiviral နဲ့အဲ့ဒါတွေနဲ့အဓိကကုပါတယ်တော်တော်များများတော့ပို့ပြီးတော့မှကျန်းမာလာတယ်အာဒါပေမဲ့အရင်တော့ချင်တာတော့ပေါ့နော်သူကဒီအဖိုးကြီးအဖွားကြီးလောက်ပဲဖြစ်မယ်ထင်နေတာဒါပေမဲ့ဒီတစ်ပတ်မှာလို့တွေးရလူကြီးကအသက်40တယောက်ရှိရယ်သူကအသက်28နှစ်အရွယ်သူတို့အမျိုးကြီးရှိရယ်ပြီးနောက်တယောက်ဆိုရင်သူကကျတော့ဟို site ပေါ့နော်ဒီစိတ်ယောဂကုအာစိတ်ယောဂကု nest အဲ့လို nest တယောက်သူဆိုရင်သူထင်တာတော့သူရတာလို့မျိုးဟို homeless ပေါ့ဟိုအိမ်ညာမရှိတဲ့လူတွေကိုသူတို့တွေကဟိုစိတ်ယောဂတွေကတော်တော်ကုသရတယ်အဲ့လို့ဆိုတော့သူအိမ်ညာနေရတယ်လို့သူထင်တယ်ပေါ့အဲ့လိုပြောတယ်ပြီးရင်အဖိုးကြီးအဖွားကြီးတော်တော်များပါလဲဆိုအာသူတို့အိမ်ကနေအရန်ဝေးနေတယ်ဝေးနေပြီးတော့သူတို့တွေကအာ cruise ship ပေါ်မှာဒီအပန်းဖြည့်သွားတယ်တင်ဘောပေါ်မှာတက်ပြီးတော့မှသူတို့တွေကလွန်ခဲ့တဲ့နှစ်ပတ်လောက်ကနေတက်လိုက်တာတက်သွားပြီးတော့မှအဲ့ခါမှသူတို့ဟိုနမိုနီးယားရပြီးတော့မှဆေးရုံကိုတက်လာကြတာအာယောဂလက္ခဏာတွေတော်တော်များများတော့တူတယ်အဲ့လိုမျိုးအာချောင်းဆိုးတယ်နောက်ပြီးခန္ဓာကိုယ်တွေကိုက်လာတယ်နာလာတယ်အဲ့လိုနမိုနီးယားနဲ့ပေါ့နော်တော်တော်တူတယ်အဲ့ဒါတွေအကုန်လုံးက
အဲ့တော့ညီမတို့ဆေးရုံမှာအဲ့လိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေကိုအဲ့လိုရုတ်ချီးပေါ့နော်များလာတဲ့အတွက်ညီမတို့ကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ဟိုပစ္စည်းတွေရောလုံလုံလောက်လောက်ရှိလား
အရင်အပတ်ကတော့သူတို့ကဘာပြောလဲဆိုတော့ပစ္စည်းတွေကရောက်လာတာတိတ်မရှိတော့ဘူးပေါ့နော် အကုန်လုံးကဒီတိုင်းသူတို့တွက်ကြည့်လိုက်တဲ့အချိန်မှာပစ္စည်းတွေကကုန်တော့မယ်လို့ပြောတယ်ပြောတဲ့အတွက်ဒီအကုန်လုံး nurse တွေ doctor တွေကိုတတိယချွေတာကြပါချွေတာပြီးတုံးကြပါအရင်အပေါ်မတုံးကြပါနဲ့အဲ့လိုမျိုးပြောတယ်ပြောပြီးတော့ဒီနေ့ဒီလူရဲ့ဆေးရုံက sharp ကနေပြီးတော့ဒီဗီဒီယိုကနေအကုန်လုံးကိုကြင်ညာလိုက်တဲ့လူတွေအကုန်လုံးသိအောင်အိမ်မှာပေါ့နော်ဒီလိုမျိုးတွေနက်နက်ဖုံးနေလက်အိတ်ဒီအကုန်ဝယ်ထားတဲ့လူတွေရှိရင်လာပြီးတော့မှလူတန်းနိုင်ပါတယ်လူတန်းပေးကြပါဆိုရင်မြေတားရက်ခံတဲ့အချိန်မှာဒီနေ့မှလူတွေအများကြီးပဲလူသွားကြတယ်ပေါ့နော်အဲ့ဒါတော်တော်ကောင်းတယ်အဲ့ဒါအဲ့လိုမျိုးဆိုတော့အခုဆိုရင်တော့လုံလောက်သွားပြီလို့ပြောတယ
်ညီမတို့အခုလိုရှေ့တန်းကနေပြီးတော့ပေါ့နော်ဒီဗိုင်းရပ်စ်ကူးစက်နေတဲ့လူနာတွေကိုအနိကက်ကုသစောင့်ရှောက်နေရတဲ့ခါကျတော့ဟိုညီမတို့ကိုယ့်ဟာကိုယ်စိုးရင်ချက်တွေရောဘယ်လိုရှိလဲ
စိုးရင်တော့စိုးရင်တာပေါ့ဘယ်လိုပြောမလဲအိမ်ကိုပါလာမှာလဲအရင်လဲစိုးရင်နဲ့ပြီးရင်ဆေးရုံမှာလဲညီမကတော့သူတို့ရဲ့ဒီ ICU ကညီမရဲ့တကယ်အလုံးလုံးတဲ့ဌာနမဟုတ်တဲ့အတွက်ကိုယ့်ရဲ့ဌာနကိုကိုပြန်လာပြီးတော့မှအဲ့လိုမျိုးထမင်းနေပါပြန်စားတာတို့ကိုယ့်ရဲ့အိတ်တွေပါပြန်ပြန်ယူလာလို့ဆိုရင်ကိုယ့်ရဲ့အလုံးလုံးတဲ့လူတွေကိုလည်းပေးမိမှာလဲစိုးရင်နဲ့ပေါ့နော်စားတာလဲအရင်ကိုစားရတယ်ဒီအားစေးကြီးလဲတောက်ပေါ့နော်ကွက်ကိုလိုကာကွယ်ရပေါ့မဖြစ်လဲဆိုတော့ဖြစ်နိုင်ချေက50ရာခိုင်နှုန်း50ရာခိုင်နှုန်းအဲ့လိုမျိုးရှိရဲဆိုတော့လေ
ဆန်ဒီယေဂိုကအထုကုသူနာပြုမက်တီတကူကျော်မြင့်ကိုကျမအင်ဂျင်နိုင်က Skype ကနေဆက်သွင်းမေးမြန်းခဲ့တာပါရှင
် VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့စနေအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါတယ်ဒို့အတန်အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒိုင်းသားဒေတာတွေပါဝင်မြန်မာနိုင်ငံဒေတာစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ Frontier မြန်မာကတင်ဆက်ပေးထားပါတယ် Frontier မြန်မာကတင်ဆက်ပေးတဲ့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်ကိုကျမတို့တနင်္ဂနွေနေ့အစီအစဉ်မှာလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပ
ါ။မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirondelle တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့ဇာနီပါ။မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ချာမှာနေထိုင်နေကြတဲ့စစ်ပေးဆောင်တွေကငင်းချမ်းရေးကိုစောင့်မျှော်နေဆဲပါ
။မြေတောက်ပင်တောက်အလုံးမြေတောက်တောက်ကတည်းကတောက်
ဒီမှာနေတာကအခက်ခဲအရန်ဖြစ်တယ်။လောက်ဆရာအလုပ်ကလည်းမမေရရမရှိဘူးဆိုတော့စားရတောက်ရကအရန်ခက်ခဲဖြစ်တာပေါ့
။မွန်ပြည်နယ်ကဒေါ်ရင်ကသူမရဲ့အတွေ့အကြုံကိုပြောပြခဲ့တာပါ။ငင်းချမ်းရေးလုပ်ငန်းစဉ်ရဲ့အသီးပွင့်တွေကမြန်မာနိုင်ငံတဝန်းလုံးကစစ်ပေးဆောင်တွေစီဘယ်အချိန်ရောက်လာမှာလဲ။မွန်နျူးစ်အေဂျင်စီကသတင်းတောင်ဝန်ဆောင်မောင်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ကရစ်တာပိုင်၊နိုင်ပလိုင်၊မနန်ကောင်းဟောင်းကောင်
း။အရင်ကပြည်တွင်းမှာစစ်အာဏာရှင်တွေအုပ်စိုးနေတာဆိုတော့စစ်ပေးဆောင်တွေဒီရွာကိုရောက်လာခဲ့တယ်။ဒီရွာမှာအခြေချတယ်။တချို့ကတော့အဆင်မပြေလို့တခြားရွာကိုပြောင်းသွားတာလည်းရှိတယ်။ဒီရွာကိုရောက်လာတဲ့လူများစုကတော့စစ်ပေးဆောင်လို့ရောက်လာတာများပါတယ်။
ဖျားလုံးစုံမျိုးနဲ့ဘလက်တုံဖတ်ချေးရွာအသွင်မှုဦးရှိန်ကပြောပြခဲ့တာပါ။သူကဒီချေးရွာမှာနေလာတာနှစ်20ကျော်နေပါပြီ
။တာမောင်အဝေးမနန်တော့ဒီရပ်လာဝေးဒီရပ်
ပေါ်သာဆွဲတဲ့ကိုရှောင်ရင်းနဲ့ရောက်လာတာ။ဒီရွာကိုရောက်လာတဲ့လူအများစုကမွန်ပြည်နယ်ရေးမြို့နယ်ဘက်နဲ့ကရင်ပြည်နယ်ကျန်းအင်းစိတ်ကြီးမြို့နယ်ဘက်ကများတယ
်။ဘလက်တုံဖတ်ချေးရွာမှာတော့မွန်လူမျိုးတွေအများဆုံးနေထိုင်ပြီးတော့အိမ်တော်စုကတော့ကမ္ဘာ့ချင်းအနေနဲ့ပြောရမယ်ဆိုလို့ရှိရင်80ဝန်းကျင်ခါရှိနေပါတယ်။အဲ့ဒီနေရာလေးဟာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တွေအချင်းချင်းအကြမ်းဖက်မှုကိုခံနေရတဲ့နေရာတစ်ခုပဲဖြစ်နေပါတယ်။အဲ့ဒီရောမှာတိုင်းရင်းသားလက်နက်ကိုင်တွေဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားအစည်းအရုံး KNU တို့တိုက်ပွဲဖြစ်ပွားတဲ့နေရာတွေနဲ့လည်းနှီးနေပါတယ်။လက်နက်ကိုင်အဖွဲ့တွေကအစိုးရငင်းချမ်းရေးလုပ်ငန်းစဉ်အတွက်ကတိကဝတ်တွေပြုထားတဲ့အဖွဲ့တွေလည်းဖြစ်နေပါတယ်။ဒါပေမဲ့တကယ်တကယ်မြေပြင်မှာတော့ထိတွေ့မှုတွေတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေပြီးတိုးတက်မှုကတော့အနည်းငယ်ပဲရှိနေပါတယ်။နှစ်ဖက်တပ်ရဲ့နယ်မြေအငင်းပွားမှုကြောင့်လက်နက်ကင်တပ်ဖွဲ့တွေရဲ့အောက်ခြေတပ်သားအချင်းချင်းပြစ်ခတ်မှုတွေဖြစ်ပွားခြင်းအစိုးရတပ်မတော်နဲ့တင်းမာမှုတွေဖြစ်ပွားခြင်းကြောင့်ရွာမှာရှိတဲ့ပြည်သူတွေတက်ကြီးရွယ်အိုတွေအမျိုးသမီးနဲ့ကလေးသူငယ်တွေကအများဆုံးအခက်အခဲကြုံတွေ့နေရတယ်လို့ဆိုပါတယ်။အဲ့ဒီနေရာတွေမှာတပ်မတော်နဲ့လည်းတင်းမာမှုတွေထပ်မံဖြစ်ပေါ်နေပါတယ်။
ညတောက်ပင်တောက်အလုံးညတောက်တောက်ကတိတဲ့တောက်မှာ
တိုက်ပွဲဖြစ်တာကစစ်သားအချင်းချင်းဖြစ်တာခဏခဏဖြစ်နေတော့ဖြစ်လိုက်ပြေးလိုက်အဲ့လိုပဲနေလာခဲ့တာဘလို့ပဲတည်ငြိမ်ပဲပြောပြောအကြောက်ကမပြေဘူးပေါ့ပြီးခဲ့တဲ့လကလည်းတိုက်ပွဲဖြစ်သေးတယ်အခုတော့တိတ်နေတယ်ပေါ့နော်ဒီမှာနေတာကအခက်ခဲအရန်ဖြစ်တယ်စာဝတ်နေရကအကုန်လုံးပေါ့လောက်ဆရာအလုပ်ကလည်းမမေရရမရှိဘူးဆိုတော့စာရေးတောက်ရေးကအရန်ခက်ခဲဖြစ်တာပေါ့
ဒါကတော့ဘလက်တွန်းဖတ်ကြီးရွာမှာအနှစ်20ကျော်နေထိုင်ရတဲ့အသက်80ကျော်တော်ရင်ကသူမကြုံတွေ့ခဲ့ရတဲ့အခက်အခဲကိုပြောပြထားတာပါဘလက်တွန်းဖတ်ကြီးရွာဟာပြည်တွင်းစစ်ကြောင့်နေရဆွတ်ခွာပြီးရောက်ရှိလာကြတဲ့ပြည်သူတွေကလုံခြုံတဲ့နေရာတွေမှာစစ်ပေးဆောင်စခန်းတွေအဖြစ်နေထိုင်ပြီးတော့နှစ်ကြာလာတယ်နဲ့အမျှစစ်ပေးဆောင်ပြည်သူတွေအချင်းချင်းစုပေါင်းပြီးတော့ရွာအဖြစ်တည်ထောင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်အဲ့ဒီနေရာကတော့တောတောင်တွေပတ်လည်ဝိုင်းနေတဲ့နေရာဖြစ်တဲ့အတွက်ကြောင့်လေယာဉ်လောက်ကင်ဖို့ကမိနေရာလုံလောက်မှုမရှိခဲ့ပါဘူးကလေးတွေရဲ့ပညာရေးအပိုင်းမှာဆိုလို့ရှိရင်လည်းလိုအပ်မှုလိုရှိနေပါတယ်မွန်ပြည်သစ်ပါတီပညာရေးဌာနကကလေးငယ်တွေစာသင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့ဖွင့်လှစ်ထားတဲ့မွန်မျိုးသားကျောင်းရှိပေမဲ့လည်းထိုကျောင်းကတော့မူလတန်းအထိပဲရှိနေတဲ့အတွက်ကြောင့်ကလေးတွေရဲ့ပညာရေးအပိုင်းမှာလည်းတိတိတသာအားနည်းနေတာကိုတွေ့နေရပါတယ်။ပလဲတုံဖတ်ကျေးရွာမှာရှိတဲ့မူလတန်းကျောင်းမှာတာဝန်ထမ်းဆောင်နေတဲ့ဆရာမမစ္စဟိုင်းမွန်ကတော့ဒီရွာရဲ့ပညာရေးနဲ့ပတ်သက်ပြီးတော့အခုလိုပဲပြောပြထားပါတယ
်။ဖိုင်ပေါ်ကနေမောင်ကခကြီးထက်ကလိုက်
ဒီရွာမှာကမွန်မျိုးသားပညာရေးဌာနကဖွင့်ထားတဲ့မူလတန်းကျောင်းတစ်ကျောင်းပဲရှိတယ်။၅ရန်းအထိပဲရှိရလေ။၅ရန်းအောင်ရင်ခလောက်ခဏီဘက်ကဆက်ပြီးတက်ရတယ်။ဝေးလဲဝေးတယ်၊လမ်းခီးကလည်းကျန်းတယ်ဆိုတော့တချို့မိဘတွေကသူတို့ကလေးတွေကိုမလွှတ်ချင်ကြဘူးလေ။အဲဒါကြောင့်ကလေးတွေရဲ့ပညာရေးကတဝက်တစ်ပြက်နဲ့ပဲကျောင်းထွက်လာရတာမျိုးတွေရှိတယ်။
ဒါပြင်နာမဆက်တွေရေးကလည်းတွာလာရခက်ခဲနေစေပါဆက်ဝတ်နေရတဲ့ပညာရေးအပြင်ကျမရေးစောက်ရှောက်မှုအပိုင်းမှာလည်းအရေးတကြီးလူနာတွေရှိမယ်ဆိုလို့ရှိရင်နယ်စပ်မျိုးကဈေးရုံကိုတက်ရောက်ဖို့ကတော့တွာလာရေးခက်ခဲနေပါတယ်မော်တွင်းပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ခက်ခဲတဲ့အနေအထားမှာရှိနေပါတယ်ကလေးငယ်တွေကအကြောင်းတွာတဲ့အခါမှာလည်းလမ်းလျှောက်ပြီးကောင်းတဲ့တန်ရေးတန်တွာရပါတယ်ပလဲတုံဖတ်ကျေးရွာလိုပဲစစ်ပေးဆောင်ရင်ရွာတည်ထားတဲ့သီဝါတို့ဆိုတဲ့ကရင်ရွာလေးလည်းရှိနေပါတယ်။တီရွာမှာဆိုလို့ရှိရင်ကရင်တိုင်းရင်းသားတွေအများစုနေထိုင်ကြပါတယ်။ကရင်တိုင်းရင်းသူမအေးအေးခိုင်ကတော့တီရွာမှာငယ်စဉ်ကတည်းကနေထိုင်လာသူတယောက်ပါ။ပြီးခဲ့တဲ့2019အတူပါလာတော်ကနေမြင်းအငင်းပွားမှုကြောင့်မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူမရဲ့အတွေ့အကြုံကိုလည်းအခုလိုပြောပြခဲ့ပါတယ်။
အမတို့မှပြင်းတော့ကဆွင့်ကြီးတော့အခက်ခဲဖြစ်တယ်နော်ပြေးတဲ့ချိန်ကတော့ဘာမှပါသွားဘူးဆိုတော့နော်ဖြားလည်းမပါပါဘူးဆောင်းလည်းမပါပါဘူးဖြစ်တာမြန်လေဖြစ်တာမိုးမလေးခင်းလို့ဆိုတော့ကြပြာကြာထသွားလို့ဆိုတော့နော်ချွတ်ကလေးတွေလည်းထမင်းဆမ်းမပါပါဘူးအဲ့လိုပဲပြေးပြေးကြတယ်ပေါ့နော်ကလေးတွေကတော့တအားဒုက္ခဖြစ်နေဘူးလူမျိုးဒုက္ခဖြစ်တယ်ဆိုတော့တချို့ကလေးတွေကဘူးလူမျိုးအဲ့ဒီပြေးတဲ့ချိန်ကတော့ချောင်းဆိုးလည်းချောင်းဆိုးတယ်ဝန်သားနဲ့လူလက်အားဝန်သားနေကြတာအဲ့ဒါကြောင့်မျိုးအခက်ခဲတအားပါဖြစ်နေကြတာ
2012ခုနှစ်မှာဆိုလို့ရှိရင် KNU ကရင်မျိုးသားအစည်းအရုံးကမွန်ပြည်တပ်ပါတီကပါပြည်내အစ်စ်အပြစ်ခတ်ရစေးရေးကိုသဘောတူညီလက်မှတ်ရေးထိုးခဲ့ပါတယ်မွန်ပြည်တပ်ပါတီအနေနဲ့ကတော့ဒုတိယအကြိမ်အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးတာဖြစ်ပါတယ်မွန်ပြည်တပ်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA စာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီစာချုပ်အခန်း3အပိုက်30မှာလည်းပဲပြည်တွင်းအိုးအိမ်မဲ့ပြည်သူတွေတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်စစ်ပေးဆောင်ပြည်သူတွေအတွက်တပ်ဆိုင်ရာအစိုးရဝန်ကြီးဌာနတွေအမျိုးသားပြည်လည်တင်းမြတ်ရေးနဲ့ငင်းချိုင်းရေးစင်တာ NRPC NGO CSO နဲ့နိုင်ငံသားလက်နက်ကိုင်အဖွဲ့အစည်းတို့ကနေပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပညာရေးကျန်းမာရေးအလောက်အကန့်စိုက်ပျိုးရေးအကူအညီတွေအများကြီးပေးဖို့လိုအပ်နေစေပါမွန်ပြည်တပ်ပါတီအနေနဲ့အရင်အစိုးရလက်ထက်မှာရောအခုအစိုးရလက်ထက်မှာပါအပြစ်ခတ်ရစေးရတဘောသူညီချက်ရရှိထားပေမဲ့လည်းတပ်မတော်နဲ့လက်နက်ကင်တွေကြားတိုက်ပွဲတွေကရှိနေဆဲမှုပြည်တွင်းအိုးအိမ်မဲ့ပြည်သူတွေနာမမဟုတ်စစ်ဘေးရှောင်ပြည်သူတွေကထွက်ပြေးနေရဆဲပါတာတွေကလည်းအပြစ်ခတ်ရစေးရဆိုတာစကလုံးနဲ့ပဲပြောနေကြတာဖြစ်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းနိုင်သေးတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်အခုချိန်မှာဆိုလို့ရှိရင်အစိုးရတမတော်နဲ့ပြည်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအမြဲတမ်းစိတ်ညှိနှိုင်းပြီးတော့အခုလိုစစ်ဘေးရှောင်ဒေသတွေမှာရှိတဲ့ပြည်သူတွေရဲ့ဘဝလုံခြုံဖို့အတွက်ပြည်ပြဝဝကာကွယ်ပေးဖို့ညှိနှိုင်းဆောင်ရွက်စေချင်တယ်လို့ဒီဒေသမှာရှိတဲ့ပြည်သူတယောက်အနေနဲ့အေးအေးချမ်းချမ်းလောက်ကင်စားတောက်ချင်တယ်လို့ဘလက်တုံဖတ်ရွာနိုင်ငံပါကျော်ကအခုလိုပဲပြောပါတယ
်ဟုတ်ကဲ့အားမော်ကအမော်တော်လည်းတာတာချမ်းချမ်း
လက်ရှိချိန်မှာမူပီတပါတီအပါအဝင်တိုင်းဒါလနဲ့ဂိုင်းဖွဲ့စည်းတွေအစိုးရနဲ့တပ်မတော်တို့အနေနဲ့အပြစ်ရရေးနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးမှုတွေလုပ်နေကြတယ်ဆိုတော့အခုကျွန်တော်နေနေတဲ့အနေအထားမှာငင်းငင်းချမ်းချမ်းနဲ့လောက်ကင်စားတောက်ခွေးရချင်းတယ်အဖြစ်ချင်းဆောင်စံတာကအဲ့ဒါပါပဲ
စစ်ဘေးရှောင်ရင်ရောသူထားကနေထိုင်ကြတဲ့စစ်ဘေးရှောင်တွေကတော့မိမိတို့လက်ရှိနေထိုင်ကြတဲ့ရွာတွေမှာပฏิပက္ခတွေထမဖြစ်ဖို့မျှော်လင့်နေကြပါတယ်သူတို့ကတော့ရေရှည်တည်တဲ့ငင်းချမ်းရေးရဲ့သစိုက်တစ်ပိုင်းဖြစ်တဲ့ပညာရေး၊ကျန်းမာရေးနဲ့လမ်းပန်းဆက်သွယ်ရေးကောင်းမွန်ဖို့ကိုဒါမျှော်လင့်နေကြပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မွန်၊ဇာနီ၊ Diane James နဲ့အင်သက်စုတို့ဖြစ်ပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာကတင်ဆက်ပေးတဲ့ဒိုးအတန်အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ကိုကျမတို့တင်းငရယ်မနဲ့အစီအစဉ်မှလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။
ကမ္ဘာ့ကရောဂါ COVID-19 လူတို့ချို့မှာစတင်ကူးစက်နေပြီဖြစ်နေတဲ့မြန်မာနိုင်ငံအတွင်းမှာလူမှုဝန်ဆောင်အတွင်းကနေတစင်ကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အနေနဲ့မြန်မာပြည်ကပြည်သူတွေအနေနဲ့ social distancing လို့ခေါ်တဲ့လူတဦးနဲ့တဦးကြားသတ်မှတ်အကွာအဝေးကြားခက်ခွာခွာနေကြဖို့အလွန်ကိုအရေးကြီးတဲ့အချိန်ရောက်နေပါပြီလို့မြန်မာအမေရိကန်ရှေးသိပ္ပံပညာရှင်ကအကြံပေးပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေရောအမေရိကန်ရောမြန်မာတွေအနေနဲ့မိမိတို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့သံသယရှိရင်သက်ဆိုင်ရာပြည်နယ်တွေကကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်စစ်ဆေးကြဖို့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့တော်ကကူးစက်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အမေရိကန်ဆေးသိပ္ပံပညာရှင်ဒေါက်တာမင်းမင်းဆိုးကတိုက်တွန်းလိုက်ပါတယ
်။ရောဂါပိုးဆက်ခံရတယ်လို့သံသယရှိတယ်ဆိုရင်ကျွန်တော်ပြည်နယ်တိုင်းမှာပေါ့နော်အမေရိကန်မှာဆိုပြည်နယ်တိုင်းမှာမြို့နယ်တိုင်းမှာကောင်တီပေါ့အဲသက်ဆိုင်ရာဟော့လိုင်းတွေရှိတယ်အဲ့ဒီ hotline ကိုဆက်ပြီးတော့ test လုပ်ဖို့ကူညီတောင်းလို့ရတယ်။အဲ့ကြရင်ပြောရနေပြီးတော့ဘယ်နေရာမှာသွားဆက်ဆိုပြီးပြောရဲ
။ယူယူတာမဲ့လူနာတွေကိုတိရှိကုသမှုအတွက်ကို appointment တွေကို cancel လုပ်တာမျိုးတွေရှိတယ်။နောက်ဒီစီးကျန်းနေပါဆိုလို့ရှိရင်လည်းစီးလာရမဲ့လူနာတွေကိုအိမ်ထိ delivery ပုံစံမျိုးပေါ့နော်။အရောက်ဖို့မဲ့ဝန်ဆောင်မှုတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့ဒီသာမန်ဒီ social distance ပုံစံမျိုးထားမဲ့ဟာကိုလိုက်လာကြတဲ့အနေအထားမျိုးနဲ့စီးကပ်ထုတ်ထားတာလားဆရာ။ဒါကရောဘလို့အတွက်များဆောင်ရွက်နေတယ်လို့ရောဆရာသိထားပါလို့ရှင်
။အော်ကောင်းတယ်အဲ့ချက်က။အဲ့တော့မှန်တယ်ဟို social distancing လောက်လိုက်တဲ့သဘောလေးပါတော့တက်နိုင်များအိမ်မှာပဲနေဖို့ပြုဖို့ပေါ့။ဘာလို့လဲဆိုတော့ဒီ virus က novel virus အဖြစ်အမမကြောက်ဘူးတဲ့အတွက်တကယ်ကူးပြီဆိုရင်သူကစပွားပြီးကူးတာပဲနှစ်စသုံးစအဲ့တော့ဟိုတန်းနိုင်များဈေးရောက်ဈေးကားကိုမလာပဲနေနိုင်တော့အကောင်းဆုံးပေါ့အဲ့တော့ social distancing လုပ်တဲ့သဘောနောက်တစ်ချိန်တည်းမှာလေဒီ COVID-19 ကရောဂါပိုးအသစ်ဖြစ်တဲ့အတွက်ကူးရတာလည်းအများခက်ပြီးရေးကြည့်တယ်ဈေးမရှိသေးတဲ့အတွက်ဒီရောဂါပိုးကူးဖို့ဈေးရောက်ဈေးကန်းဆရာဝန်တွေသူနာကြီးတွေဈေးဝန်ထမ်းတွေနောက်ဆုံးဒီ PPE ပေါ့ဒီ PPE တွေလက်ဟိတ်ကစားအကုန်လို့အဲ့တော့သုံးလိုက်ရတော့တကယ်လိုအပ်တဲ့နေရာဖြစ်တဲ့ COVID-19 ကိုကုဖို့ prioritize လုပ်တာပေါ့အရေးကြီးတဲ့ဟာဦးစားပေးတဲ့သဘောပါအဲ့ဒါကြောင့် human appointment တွေ physical check up တွေဒါတွေကလုံးဝဒီလိုပြီးမလုပ်တော့ဘူး
ဟုတ်ကဲ့ဆရာအဲ့တော့မြန်မာပြည်အနေနဲ့ဟိုမေးချင်ပါတယ်ဆရာအဓိကကအခုမြန်မာပြည်မှာဆိုရင်လေဒီ COVID-19 ပေါ့နော်မနေ့ကအထိဆိုရင်၅ဦးသူတို့တွေ့ရှိသွားပြီဆေးရုံတွေမှာဆိုရင်လေဒီလိုဆေးရုံမှာလည်းစောင့်ကြည့်ဖို့အတွက်ထားရတယ်ဆိုတော့လူလာတွေအတွက်လည်းကျူပြေနေရတယ်ရှိကြတယ်ပေါ့နော်ဆရာဒါကဆေးရုံတစ်ခုပေါ့နောက်ဒါမဲ့မြန်မာပြည်သူတွေကတော်တော်များများနေထိုင်မကောင်းဖြစ်တယ်ဆိုပြီးပုံပြစားစီကံလေးတွေကိုတွားကြတာရှိတယ်ဆိုတော့အခုဆရာခုနကပြောသလိုပေါ့နော်ဘလို့အဖဲနဲ့ဆေးရုံစီကံကိုမတွားဖို့ရယ်နောက်ဒီပြည်သူတွေကိုလိုက်ကိုဟာရောဒီလိုခက်ခွက်ခွာနေဖို့ပေါ့နော်ဆရာပါများပညာပေးစင်တာရောရှိပါလိမ့်ရှင်
တော့တက်နိုင်များတော့အခုချိန်ပေါ့နော်အခုချိန်ကတော့မလို့ရင်တော့အိမ်မှာပဲနေတာကအထူးသဖြင့်ပေါ့ဒီကိုခံစွာရော့တဲ့အားနေတဲ့လူတွေပေါ့အထူးသဖြင့်တက်ကြီးတဲ့လူတွေကုံဝန်ဆောင်တွေအထူးသဖြင့်ဥပမာဒီနှလုံးရောဂါချီတွေးတိုးရောဂါတောက်ကလေးဒီလိုလူတွေကအပြင်မထွက်ပဲနေတာကောင်းတယ်တကယ်ဆေးကုသမှုတကယ်လိုမှပဲထွက်ပြီးတော့ကုလာကောင်းတယ်အဲ့ဒီနည်းနဲ့ပဲဟို social distancing ကိုလုပ်လိုက်တဲ့သဘောပေါ့နော်
ဟုတ်ကဲ့ပါမြန်မာပြည်မှာရှိတဲ့ပြည်သူတွေကလည်းပိုမတွေ့ခင်တုန်းကလည်းသူတို့စိတ်ပူတာရှိတယ်အခုပိုတွေ့တဲ့ခါကျတော့လည်းသူတို့တော်တော်များများစိုးရိမ်မှုတွေရှိတယ်ပေါ့နော်ဒါအဲ့တော့မြန်မာပြည်မှာရှိတဲ့မြန်မာပြည်သူပြည်သားတွေအတွက်ကိုကျန်းအနေနဲ့ဘာများသတင်းစကားပါကျင်တာပညာပေးစကားပြောကျင်တာရှိပါလိမ့်ရှင
်ဒီ virus ကတကယ်ဖြစ်လာပြီဆိုရင်ထိန်းရသိမ်းရကုသရအရန်ဖြစ်တယ်လို့တိုးတက်ပါတယ်ဆိုတော့ဒီလိုမက်ကန်လို့နိုင်ငံကြီးမှာတော့အရောင်းကိုကျွန်တော်တို့မနိုင်မနှင်းဖြစ်ပါတယ်မှန်တိုင်းပြောတော့စီးရတဲ့နိုင်ငံတွေဆိုရင်တကယ်ဖြစ်လာပြီတကယ်ဒီရက်ွက်တွေထဲမှာပေါ့နော်တကယ်ပြန့်သွားပြီဆိုရင်ကျွန်တော်တို့ community transmission ပေါ့ပိုးရပြန့်ပြီးတော့ရက်ွက်တွေထဲ မှာအဲ community transmission ပေါ့နော်အဲ့လိုပြန်သွားပြီဆိုရင်ရန်အလေကြီးတယ်အရန်အလေကြီးတော့ကျွန်တော်ဆေးရုံစေတန်းနေမှာဆန်လို့သူတို့ကုသနိုင်တဲ့အရေးအတွက်ပေါ့တိုင်းတာတစ်ခုပဲရှိတယ်အဲ့ဒါထဲပူကျော်သွားပြီကတ်ယောဂတွေကြောင့်အများကြီးဖြစ်လာတယ်ဆိုရင်ကျွန်တော်ဆေးရုံစေတန်းနေလည်းမနိုင်တော့အကောင်းဆုံးဖြစ်ရတော့ဒီကတ်ယောဂဖြစ်လာရင်လူတိုင်းမှတောင်းမှရှိတယ်လူတိုင်းကကျွန်တော် social distancing ပေါ့တတ်နိုင်များ6ပေပေါ့နော်ကျွန်တော်ဒီ6ပေအတွင်းမှာတယောက်နဲ့တယောက်မနေကြဘူးဆက်ဆိုင်ရာဆိုရဂျမန်ဝီစံကထုတ်ပြန်လာတဲ့ဒရေထုတ်ပြန်ချက်တွေအဓိကလိုက်နာဘူးအဓိကတော့ဒီလက်ဆေးကိုလက်ဆေးကအရင်ကြီးကြီးတယ်ဒီ COVID-19 ကိုကာကွယ်တော့မှာတခြားယောဂပိုးအကုန်လုံးကိုကာကွယ်မပြီးသူတွေမှာလည်းဆိုရဝမ်းခုကြဘူးငါတို့မှာလည်းလူတိုင်းမှာလည်းကိုယ်စီမှာလည်းတာဝန်ရှိတယ်ဆိုရင်ဒီယောဂကိုကျွန်တော်ကြော်သွားနိုင
်ဒါကတော့ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့တော်ကအမေရိကန်ဆေးသိပ္ပံပညာရှင်ဒေါက်တာမင်းမင်းဆုကိုစမစုမောဆက်သွယ်နေရခဲ့တာဖြစ်ပါတယ်ရှင
်ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ယောဂကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီနေ့ရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါပြီးဟာလက်ရှိကမ္ဘာပေါ်ကလူများစုကြီးရဲ့တန်တရာဘယ်တော့မှမကြုံဘူးသေးတဲ့အခြေအနေတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီကမ္ဘာလုံးမှာရုပ်တွေ့ရင်ဆိုင်လိုက်ကြရတဲ့အခါယောဂါပိုးမကူးဆက်အောင်ဘယ်လိုလိုက်နာလုပ်ဆောင်ရမလဲဆိုတာသေချာမသိလိုက်ခင်ပါပဲ။လူအများပြားဒီဗိုင်းရပ်စ်ပိုးကူးဆက်ခံနိုင်ကြရတော့တာပါ။မြန်မာနိုင်ငံမှာကတော့ဒီကနေ့အချိန်ထိယောဂါပိုးကူးဆက်သူ10ခန်းတောင်မပြည့်သေးတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတော့ကိုအချိန်မီနေသေးတယ်လို့ဆိုရမှာပါဒီလိုကာကွယ်နိုင်ဖို့လိုက်နာလှုပ်ဆောင်ရမှာယူနေပတ်သက်ပြီးအမေရိကန်ပြည်တော်စုမှနေထိုင်နေကြတဲ့အများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူဒေါက်တာမြတ်ထူရဇက်မြမအရေးလိလသုံးသက်သူဒေါက်တာတင်မောင်ဇန်းတို့နဲ့ကျွန်တော်ကြော်ကြော်သိပြီးခဲ့တဲ့မလ24ရက်အင်္ဂါနေ့ကဆွေးနွေးထားတာကိုကြားဆင်ပါမယ်ဒေါက်တာမြတ်ထူရဇက်နဲ့ဒေါက်တာတင်မောင်ဇန်းတို့ VOA စီစဉ်မှာပါဝင်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအထမဆုံးကတော့ဒီ COVID-19 ရောဂါကိုကာကွယ်ရမှာဒီ self quarantine လို့ပြောကြတဲ့တရားခွဲပြီးနေတာတခါ social distancing လို့ခေါ်ကြတဲ့လူတွေနဲ့ခဝေဝေခလန်းလန်းနေတာပေါ့နော်စရော်တွေကိုလိုက်နာလုံဆောင်ရမယ်လို့ပြောကြပါတယ်ဆိုတော့ဒီနှစ်ခုရဲ့အသေးပဲကိုကျွန်တော်မြန်မာလူလူအများစုနားလည်နိုင်မဲ့အခြေအနေနဲ့ရှင်းပြပေးဖို့ပါပထမဆုံးတော့တရားခွဲပြီးနေတယ်ဆိုတာဘယ်လိုဟာမျိုးကိုခေါ်လဲဆိုတာကိုဒေါက်တာမြတ်သူရှင်းပြပေးပါခင်ဗျာ
ဟုတ်ကဲ့တရားခွဲနေတယ်ဆိုတာကCOVID-19 ဖြစ်နေတဲ့လူသမီးရရှိရတယ်။ COVID-19 ဖြစ်နေတဲ့သူတွေသက်ဆံရရတယ်။အဲ့ဒီကကဒီတန်ဆန်နေရပါ။ဒီတန်ဆန်နေရဆိုတာမပြောရမယ်။မိမိအိမ်မှာနေနေ။ဘယ်တော့မှမသွားဘူး။အချိန်ထဲမှာလေအိမ်ထဲမှာရှိရသူတွေနဲ့ဆက်ရိုက်သက်ဆံမှုရှိရမှာပါပဲ။ဒီတစ်ခုရဲ့သုံးဆွဲနေတဲ့အာပတ်ကခွဲရောက်စတာစနော်ကိုယ့်ရဲ့နင်းတော့ဘွားစောက်သက်သက်ပါအဲ့ဒါကိုကျွန်တော်နေတော့ဘယ်လိုဆက်လုပ်လဲဒီမှာပြကြဒီဟန်ကျဲလို့ဆက်ဖို့ဒီဆက်ဖို့ဒီဆက်ဖို့ဒီဆိုတာကလည်း isolation နဲ့မတူဘူးပါဒါဆက်ဖို့ဒီ isolation နဲ့ဆက်ဖို
့ဟုတ်ကဲ့အခုဒေါက်တာမြတ်ထူးပြောထားတဲ့အထက်မှာကိုယ်တိုင်ကယောဂဘူကူထားမယ်ဒါမှမဟုတ်လေယောဂဘူကူးထားတဲ့လူနဲ့အနီးကပ်ထိစပ်မှုရှိခဲ့မယ်ဆိုရင်ဒီလိုတိကျခွဲပြီးနေရမယ်ပေါ့နော်ဒီတော့ယောဂဘူမရှိသေးတဲ့လူတွေကိုယ်ပတ်ဝန်းကျင်မှာယောဂဘူကူးဆက်သူရှိတယ်လို့သိမထားသေးသူတွေအနေနဲ့ရောအခုလိုအချိန်မျိုးမှာကိုယ်အိမ်ထဲမှာပဲနေဖို့မလိုဘူးလားခင်ဗျာ
ဒီကကျွန်တော်ပြန်တင်ပြောပါမယ်စံတရားရှိတယ်တကယ်လို့ဒါအဲ့ဒီ COVID-19 ရှိပြီဆိုတော့သူကဖိတ်ခေါ်နေလို့ရပါဘူး COVID-19ဖြစ်နေလို့တောင်းရပြည်လေဥပမာဒီမှာကျွန်တော်ပြောလာတဲ့ဒီနိုင်ငံများအနေနဲ့ပြောလာတဲ့ဒီဥစ္စာတို့မှာစစ်တာကိုစစ်စင်နေစင်နေစစ်ချင်မှလို့ပြင်းမပြီးစံတရားရှိတယ်စံတရားရှိပြီဆိုရင် quarantine လို့ပါလားဆက် quarantine လို့ပါလား
ဟုတ်ကဲ့ပါအ အဲဒီဟာတဲ့တစ်ဆင့်မြင်တာကကြတော့ isolation ပေါ့နော် isolation ကြတော့ရောဘယ်လိုသဘောပါလဲခင်ဗျာ
isolation ဆိုတာတော့စီးကြခွက်ကိုထုတ်လိုက်တာဥပမာကျွန်တော်တို့မပြင်းလို့ပြည့်ပြတ်ရလို့ဆိုတော့ဖြည့်ရမှာလို့ဖြစ်ဖြစ်သတ်မှတ်ထားတဲ့နေရာမှာဒီယောဂဖြစ်တဲ့လူသတ်မှတ်ထားပြီးတော့ကျန်းမာရေးဝန်ထမ်းစီရီယောဖန်ပြရတာဆိုလို့ဟုတ
်ကဲ့ပါတော့ညတို့ရစတော်တော်တမန်ဒီအခြေအနေကြီးကနှစ်ပေါင်းများစွာတကဘာလုံးမကြုံဘူးသေးတဲ့တကယ်အခြေအနေတကြီးပေါ့နော်ကဘာမှာအရင်အရင်ကဖြစ်ဖူးတာတွေတက်ကိုပူဆိုးပြီးတော့ကျွန်တော်တို့ဆရာတို့တတန်းတွင်းမှာတကဘာမှာမကြုံဘူးမဖြစ်ဖူးသေးတဲ့အခြေအနေပါဒီတော့မြန်မာလူလူအနေနဲ့ဒီလိုမကြုံဘူးသေးတဲ့အခြေအနေတခုကိုရင်ဆိုင်လာမှာအခုနဒေါက်တာမြတ်ထူးရာဆက်ပြောသွားသလိုနေထိုင်ရတာတွေကိုသူတို့အသားကျနေတဲ့သွားမှုလာမှုနေမှုထိုင်မှုပုံစံတွေအောက်မှာလုပ်နိုင်ပါမလားခင်ဗျာ
ကျက်တယ်လို့ပြောလို့ရတာပေါ့နော်။ဘာလို့လဲဆိုတော့ဥမာခုနကတကယ်ပြောတဲ့ quarantine ပေါ့။ကျွန်တော်ကွာလာဆိုတော့အခါကွာကွာကွာလေးနေတယ်လို့သက်သက်လေးနေတယ်လို့အဲ့ဒီလိုဒီမှာပြောကြတာပေါ့နော်။ပြီးကြခွဲထုတ်တာကတော့ isolation ဖြစ်တဲ့ဘက်ကိုပြောကြတာ။အဲ့တော့ဖြစ်တာကကျွန်တော်တို့ရဲ့ဒီအိမ်ဒီဆောက်ပုံပေါ့နော်။အများတော်အဆင့်ကသမ္မပုံစံမျိုး four size နော်။တော့ ਈ ကြခန်းဆိုလိုက်ရတာကျွန်တော်တို့မှာမျိုးလို့နော်ဆိုတော့မိသားစုအရလို့မိကြတယ်။နောက်ဒီနောက်နိုင်ငံတွေမှာလေ privacy ရှိရှိကြတယ် ਈ ကြအဲ့လိုပေါ့ပူနေတဲ့အဓိကအများအဲအဲ့တော့မင်းလေးတော့ချက်နေချက်နေဆိုတဲ့သဘောကပါလို့ဆိုတော့ပြီးတက်လိုက်ပြီးညားတယ်နော်အခုတစ်ချက်ကျွန်တော်တို့ကမိဘဒီနယ်အမိကြတယ်အဲ့ဒီအခါမျိုးမှာအတဲ့ရေကြီးတဲ့မိဘတွေကြီးဆက်သွားဖို့အလားအလာဆိုပြီးညာတယ်အဲ့တော့အဖေတို့ကအဲ့ဒီလူများဆက်ဆက်လို့ရှိတယ်အဲ့လိုတန်မြတ်ဖြစ်တယ်နော်ဘူဟာပတ်သက်သွားတယ်တန်မြတ်ဖြစ်တဲ့ပတ်သက်သွားတယ်ဆက်ပေါက်ပေါင်းနေပြီးလူတွေလိုအပ်လာတယ်အဲ့ဒါတန်မြတ်ပြီးကြောတယ်လို့ဆိုတယ်နော်ဒီအဆုံးဆောင်ပြီးပြရတာဒီလိုဘူးဖွဲ့ပြီးတော့ကျွန်တော်ထားမယ်ဆိုတာမိသားစုတိုင်းကစဉ်းစားထားမှုဒီလိုဖြစ်နေပြီးရင်ပြည်ပြည်ကြကြနေနေလိုက်လာကြလို့ဆိုတော့ဒီမှာအတူတူဒီမှာကျွန်တော်တက်ဆက်ဆံလို့ရတာပြောနေရအောင်နော်ဒီမှာကျွန်တော်ဒီမှာဆက်ဆံပြီးဒီမှာဆက်ဆံတယ်ဒီလိုဒီမှာလေးကြည့်ပြီးလာဒီလိုကတော့အဲ့ဒီလိုဒီမှာလေးကြည့်ပြီးလာမှာလက်ဆက်စားပြီးဒီဆိုင်ကိုဒီမှာကတော့တက်တက်ဆန်းနေရှိတဲ့မြရာတွေရှိတယ်အိမ်တွေကအဲ့လိုဒီတော့ပြည်လို့ဆိုတော့လုံးလို့ရတယ်ဒါပေမဲ့ဒီမနိုင်ကလူအနေထားမှာတော့ဆက်လို့ရတယ်နော်ဒါပေမဲ့လုံးတော့လောက်ပါမှာမလုံးလို့မဖြစ်ဘူးအဲ့တော့ဒီသားစုတိုင်းစေသားပါတော့
ဟုတ်ကဲ့ပါဆိုတော့တီချခွဲနေတာတီချခွဲထုတ်ထားတာလို့လည်းပတ်သက်ပြီးတော့အတန်ရှင်းပြီလို့ယူဆပါတယ်ဒီတော့နောက်တစ်ခုဖြစ်တဲ့ social distancing ပေါ့ဒေါက်တာဒီမွန်တန်ခုနပြောသွားတာရှိပါတယ်အဲ့ဒါလေးပို့ပြီးတော့ရှင်းအောင်ပြန်ပြောပြပေးပါဦးခင်ဗျာ
အဲ့ဒီတော့ cut ခေါ်ခေါ်ခေါ်ခေါ်လေးကြီးရတယ်နော်အဲ့များတော့ပြည့်သူကဒီတော့သူကအဲ့ social distance နေတာပြောကြတယ်ဒီဒီကိုကိုဒီလူမှုဆက်ဆံရေးရှိလို့ရတယ်လူမှုဆက်ဆံရေးပွားဖို့မလိုဘူးနော်ဥမာအပြင်ခုလိုရှင်လူမှာ messenger နဲ့ပြည့်စက်နေတာလေ Facebook ကနေပြောနေတာလေဆက်ပြတာရနော် social media ကိုသုံးပြီးတော့လူမှု media တွေသုံးပြီးတော့လုပ်လို့ရပါတယ်အဲ့ဒီနဲ့ကျွန်တော်တို့အသက်စာမလုပ်ဘူးမဟုတ်ဘူး။ဒါလေးခွာခွာလေးနေနေနော်
။ဟုတ်ကဲ့ဆိုတော့ဒေါက်တာမြတ်သူဒေါက်တာတင်မောင်တန်းပြောသလိုခက်ခွာခွာလေးနေတယ်ဆိုတော့ကိုညီမလူလူနားလေအောင်ပို့ပြီးတော့အသေးစိတ်ရှင်းပြပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဆယ်ဖုန်းနံပါတ်ပါလို့ social distancing ဆိုတာရေးလို့ရပါဘူး။အဲဒီနေ့ဒီမှာဆက်ပြောတော့လို့ကျွန်တော်တို့ physical distancing နဲ့ပတ်သက်တဲ့အကြောင်းပြောပြပါမယ်။ဒီကဒီဟိသက်ဆံပြီးတော့ဒီလူလူအချင်းနဲ့ပတ်သက်ပြီးယူပါကျွန်တော်တို့လည်းစကားပြောနေလို့ကျွန်တော်တို့လည်းဆက်သွယ်ရှိလို့ယူကြည့်တယ်နဲ့ကိုခန္ဓာချင်းရဲ့ဖက်ဖက်ဝင်ရပါတယ်အနည်းဆုံးကကျွန်တော်တို့ကီလိုမီတာ6ပြီနော်6ပြီခွာပြီးနေရပါတယ်ဘာကြောင့်လဲဆိုတော့ဒီ virus problem နော်ဒီဝါလေးနဲ့ပွားပြီးတော့ဒီရောက်ကနေဆက်ပြီးစကားပြောရင်ထူသွားတယ်ရှိပါတယ်နော်ဒီဆိုဒီသူရနေပြောဒီရောက်ကအကြက်သဘောအနည်းငယ်သတ်သွားပြီးတော့နောက်ကြောက်ကြည့်အောင်အဲ့တော့အဲ့ဒီမှာက ပြီးတော့ဆွဲထားရဲ။ကြောင်နေကြောင်နေခုခုအလားလာနေတာ။ဒါကြောင့်မို့လို့ကြောင်နေကြောင်နေခေါက်ခေါက်လာနေရပါလား။ခေါက်ခေါက်လာနေရဆိုတာဒီမှာပြောလို့ပေါ့။ဆောက်ပြီးနေနေတာပါ။အဲ့ဒါကိုအခုလိုတုံးတာဆုဆုပြတ်တယ်။ကျွန်တော်အနေနဲ့ဆုဆုပြတ်တယ်။
ဟုတ်ကဲ့ဆရာဦးတမောင်သားကြီးခက်ခွာခွာလေးနေကြမယ်ဆိုတော့ကျွန်တော်တို့မြန်မာလူထုဆိုတာကသိဖို့ရရင်းနှီးတက်သူလေးလို့သတ်မှတ်ကြပါတယ်ပြီးတော့တယောက်နဲ့တယောက်လည်းလဲတကင်းရှိတတ်ကြတဲ့သူတွေပါတကဘာသာရေးအရအနေနဲ့အများစုလူစုဝေးကြတာမျိုးတွေလည်းရှိသေးဆိုတော့ဒီလိုခက်ခွာခွာနေဖို့ဆိုတာမြန်မာလူထုတွေပုံများခက်နိုင်ပါလားခင်ဗျာ
နှစ်ခုပါနော်ဒီလူကိုအာကိုပြီးဒီဆိုတိုင်းကလိုက်လာတဲ့အလေးထားမှာဆိုလို့ရှိရင်တော့ဒီလိုအဖြစ်ပါဘူး။အခုတစ်ခါလေကြတော့လေဥမာဒီတိုးတက်ပြီးတဲ့နိုင်ငံတွေအမေရိကန်မှာဆိုလို့ရှိရင်ဆရာတွေဘုန်းတော်ပတ်လာနေတာပြတာ။အဲ့ဒီလိုကြွေးနေလာနေသွားမယ်။ဘာလို့တက်လဲ။ဒီထိုင်ကြတာလည်းရှိတယ်။ဒီလိုဒီတိုးတက်နေကြရတယ်နော်။ဆိုတော့မြန်မာအမေရိကန်မှာထက်တာလို့ဒီမြန်မာလေ။အဲ့ဒီခါမျိုးတွေမှာကြာလို့ရှိရင်အတာဆက်သုံးရတာအဲ့တော့တချို့ကျောင်းဝင်တွေကြားမှာသိစိတ်ရှင်မှာပြင်ထားတာဆိုရှင်မှာဒီယူနီတက်ကကျွန်တော်မျိုးကြည့်ကြည့်ရှင်ဒီလိုကိုအားကိုးတယ်ဒီကလိုက်တယ်ဒီမှာလည်းလိုက်နိုင်အောင်ကောင်းဆုံးပဲပြီးတော့ဒီကောင်ဒီကိုဖြစ်တာလေးရှိတယ်မှာအခုဆိုရင်ကျွန်တော်နောက်ဆုံးအခုတော့ဒီပြုဆောင်တဲ့ဒီကိုတွေ့တယ်မှာဒီမှာဆုံးဒီအမေရိကပြန်လဲဒီမှာစင်းအောင်ဒီလိုလာလိုက်တာအဲ့ဒီကြောင်ရောက်ရတဲ့လူတွေကလည်းအဲ့ဒီလိုစိတ်တွေကလည်းအီးကားပတ်စုပြီးတက်လာတယ်နော်။အဲဒီလေအတိအကျတော့ဒီလူတွေနဲ့ပတ်ပြီးစထားမယ်ဆိုလို့ဆိုရင်အဲ့ဒီလိုအစွားရတာကအမိတ်တွေပါတယ်အနာသက်သုံးတော်လို့ရှိရတယ်ဒါမှမဟုတ်ဘူး။ဒါကဒီလိုစိုက်ဖြစ်တဲ့အချိန်မှာအဆုံးပြရတဲ့အနေမှာရှိတယ်ရှိပါတယ်။နားလည်ပါမျိုးတွေဆိုလို့အဲ့ဒါအစွားရနေတာကရှိတော့တိုင်နေပါတော့တိုင်နေတော့တော်တော်ကြီးပါအခုဆိုရင်ဒါကျွန်တော်တို့ပတိန်ကဆောင်ဝင်ရဲ့နော် Facebook မှာသင်ထားလို့လည်းနောက်ကျသွားကြတယ်နော်ဆိုတော့ဒီဂျပန်တိကမှာနောက်ကျသွားကြတယ်ဒီတိုင်နေနောက်ကျသွားတော့ခြေကြောင်းမလို့လုံးကျမဲ့ပြဿနာကိုလုံးဆက်တဲ့ပြဿနာအာနာဇက်သုံးရမယ်ပြဿနာအာနာသုံးရတဲ့ပြဿနာအဲ့ဒီဒီမှာနိုင်တဲ့အနေထားပါဒါကလည်းအဆူရပါဦးနေတယ်နော်။ဒါကြောင့်မို့ကျောပိုင်းနေတယ်ခဏဒီချိန်မှာအာနာသုံးဖို့ဒီကရေးချောက်ပြောက်ထားတော့ဒီမိုကရေစီအဆူကဖြစ်နေတာမင်းဒီချိန်မှာဆင့်သုံးတဲ့လုံးတိုက်တယ်လို့ယူဆလို့ရှိတယ်ဆိုတော့အခုလိုမှချေကြည့်လို့မှစပြီးဒီလက်ကအခုအမချမ်းညာဒီမှာလည်းနော်လုံးဝကိုအိမ်ထဲမှာလေးကိုလေးရမယ်ဆိုပြီးတော့ပြတ်ထားတဲ့အချက်တွေအစ်ကလေးမှာချေပေါက်ခဲ့ပြီးမှဆုံးမှဒီလိုဖြစ်တယ်။အဲ့တော့သုံးသောစီးစီးဒီလောက်ခဲ့လို့ရှိရင်လောက်ဒီကြောင်မြန်မာနိုင်ငံနော်ဒါတိတိဦးတဲ့ပြည်သူတွေကနားလဲပြည်သူတွေလို့ရတယ
်ဟုတ်ကဲ့ဒရနတုဒီခွာခွာနေဖို့ဆိုတာနဲ့ပတ်သက်ပြီးမြန်မာလူလူအနေနဲ့ကိုယ်တိုင်ကသူများစီကနေယောဂပုမကူးဆက်အောင်တခါအကြောင်းမလားလို့အချိန်ညီမျိုးရကူးဆက်ခံရပြီးဆိုရင်လေယောဂပုကိုတည်ဆောင်ပြီးတော့တခြားလူတွေစီတဆင့်ကူးဆက်တာမျိုးမဖြစ်အောင်ကာကွယ်ဖို့ဆိုရင်မြန်မာလူလူကိုအကောင်းဆုံးဘယ်လိုအကြံပေးချင်ပါလဲခင်ဗျာ
ကောင်းဆုံးတန်ပေးခြင်းမှာတော့ဒါသိမှာပါဝင်ရှိရဲ့ခုမိသားစုနဲ့တော့တိုင်းပြည်တော့ပါဝင်ရှိရဲ့ကျွန်တော်ဒီဥစ္စာတိုင်းပြည်ရဲ့ခဲခဲတကယ်ကြီးကျွန်တော်ပြောကြတာဆိုသူအပွဲလို့ဆိုနေတာကျွန်တော်တို့နဲ့တိုက်နေရတဲ့လူကမမြင်ရတဲ့လူကမြင်ရတဲ့သတ္တဝါပေါ့လို့နော်ကျွန်တော်တို့ညီငယ်မိသားစုကတည်းကတိုင်းပြည်ပြည်တိုင်းပြည်ဆက်လက်ရှင်တိုင်းရေးတော့ကိုယ်တိုင်ကိုယ်ကြပါဝင်ရှိရတယ်အဲ့တော့ခုနကပြောတဲ့မှာပြောတော့လို့အစီအစဉ်ဆိုင်ရမှာအဖြစ်ဖြစ်အများကြီးရှိတယ်ဒီကလုံးလုံးလုံးလုံးဝမပြောဘူးလုံးဝမလွယ်သေးပါဘူးအမေရိကန်မှာရောစပိန်မှာရောဒီအီတလီမှာရောဆောက်ကိုရီးယားမှာရောဟိုဂျီယိုပီမှာရောအမေတမတ်ကိုပြောတာဒါပေမဲ့တစ်ခေလို့ဥမာမလို့ခုဆိုရင်ကိုယ့်အဆက်ပါမစားတော့တန်းကြည့်တော့ဒီကိုအကြောင်းကိုအားလုံးကဒီ COVID-19 နဲ့ကျွန်တော်တို့မျိုးကြီးရေးဆုံးရှုံးခဲ့တယ်တန်းကြည့်စံတန်းကြီးကလည်းရှုံးခဲ့တယ်ဆောင်းကြအောင် ဆိုတော့ထောက်ထောက်ကောင်းနေရလူမဖြစ်လို့မရဘူးဆိုတော့ဟုတ်ဒီကိုမိသားစုကိုတိုင်းတိုင်းချင်းအခုလောကမှာထောက်ထောက်ကောင်းနေရလားဒီနောက်ကျတင်းမှန်တော့ကြောက်တော့လို့နော်ဒီဒီပေါ့အာနာတက်စာကျွန်တော်ဒီကမာရီဒီလိုများရှိတာလိုအပ်တာကိုတို့ပြောတယ်နော်ဒါဒီနည်းဒီဒီပေါင်းမှုမရှိဘူးလိုမမအောင်ဥပဒေအာဏာရဒီဒီပေါ်မှာမဟုတ်ဘူးကျွန်တော်ပြောချင်တာကတော့ဒီ COVID-19 ဟိုဒီဒီဒီတိုင်းဒီရှိရုပ်စစ်တဲ့ရင်းနဲ့သတိဝါဒဘူးအဲ့ဒီမှာတော့ဘာလဲဟောကျွန်တော်တို့
ကျေးဇူးတော်ဒေါက်တာဒေါက်တာမြန်မာလူလူအနေနဲ့အခုလိုအကြံပြုသလိုမျိုးအတော့ကိုတတိထားပြီးတော့အလေးနဲ့လှုပ်ဖို့အခြေရောက်နေပြီလို့ပြောနိုင်ပါဗျာခင်ဗျာ
အဲရောက်တဲ့သူတွေရောက်တယ်လို့ပြောလို့ရတယ်ဒီပြပါစိတ်ကြီးတော့ပါရေဒီပြောတော့ဒီလူပါလို့ဒီ COVID-19 ပါနော်ဒီဗိုင်းရပ်စ်ကိုတိုက်ချက်ပေးတာပါပဲအောင်ရင်တည်းလို့မြည်တဲ့အဲ့တော့ဖြစ်တာပါအဲ့တော့ချက်တာသူကဒီမှာအယူသေးနေမှာတဲ့ဆက်မယ်ဆက်ဆက်နေတာဒီပြတ်တစ်ချက်နော်ကျွန်တော်အုတ်ချုပ်မှုအဖြစ်အဲအခုပြောဘူးဒီကတော့ပေါင်း60ကျော်နော်ဒီ30ကျော်ပို့တုံးခဲ့ဒီဆက်မယ်30မတုံးခဲ့တဲ့ပုံကြီးပို့လို့ရှိခဲ့တာအစားပြီပေါ့နော်ကျွန်တော်ရှိနေခဲ့တဲ့ဒီကဒါပထမနှစ်ဆက်ပြီးသားကျတာကျွန်တော်တော်တော်လေးအားနာအဲ့ဒီလူမှုအရေးကြီးနော်ဒီလူမှုကိုအားကိုးတယ်ဆိုတာဒီလူအဖြစ်ကြီးကိုအားကိုးပြီးလုပ်တယ်ဆိုတာဒီပုံမှာအားကိုးကျွန်တော်တို့အစိုးရကလည်းမဒီတောက်ကြည့်တယ်စာပေတိုင်းစုံမယ်ဆိုပြီးတော့ကျွန်တော်တို့အကျိုးရတယ်အခုဆိုရင်မတ်လ15ရက်ကစပြီးကြည့်ကြတယ်နေ့နောက်ကျသွားတယ်ဆရာဒါမျိုးတွေပြောတယ်လို့ဒါပေမဲ့အဲ့ဒီ15ရက်မတိုင်ခင်လုံးကဝင်ခဲ့တဲ့မိန်းကလေးကလာတဲ့ဒီ YouTube ဒီအားတဲ့ဒီစာပေတိုင်းနော်ရှိဘူးလို့မပြောနိုင်အဲ့တော့ဘာလို့နိုင်လဲဆိုလို့ရှိရင်ဒီလိုအရင်းအီးလေးတွေကဥပကွန်ပျူတာသိရှိတယ်အခုသိရှိဆိုင်ကြီးရပါတယ်တော့ခုရမှာတစ်ချက်တဲ့ကိစ္စမဟုတ်ပါဘူးနော်ဒါကပူပေါင်းဆောင်ရွက်လို့ရတယ်စရတယ်တောင်းဆိုလို့ရတယ်အဲ့ဒီမော်ဒယ်ကအခုချိန်မှာကျွန်တော်တို့ရှိမှာလေအဲ့ဒီလိုအတူတူရှင်းနေလောက်ထားတယ်ဆိုလို့ရှိရင်အများကြီးတောက်ပြီးရှိနိုင်တယ်ဒါရီအပြည့်စလာလို့ဘာလို့လဲဆိုနိုင်ငံဒီမှာကိုဗစ်ဖြစ်ပြီဆိုလို့ရှိရင်ပိုပြီးပြသွားတဲ့လုံးကိုတက်သွားတက်သွားတာနော်ဒါလို့သမားလားသုံးလားပြနေတယ်ဆိုတော့လာတော့မယ်ဆိုတဲ့ဒီစက်ပေါ်ကကျွန်တော်တို့ဒီစက်ကဒီလိုရတယ်ဒါပေမဲ့အဓိကကျွန်တော်တို့အားကိုးအမှအုပ်ချုပ်မှုစနစ်ဆိုတာဖြစ်သူစက်ကြဒီတယ်လို့ပြောတဲ့ဒီလိုရင်းမှုနော်ဒါဟုအားကိုးအမှဖြစ်တယ်မဟာပြည်ဝရအဲ့ဒီအတွက်ရက်တဲ့အတွက်ဒီလိုပူပေါင်းဆောင်ရွက်ဖြစ်လို့ကနန်ချက်တွေလည်းအစ်သက်သက်နေနဲ့ချပြီးတော့ဂျမ်ဘိုဝေအဖြစ်အစိုးရအက၆ပုံပြီးပြီးဒီညဒီမှာပါလို့ရှိရင်ကျွန်တော်ကျွန်တော်အစိုးရပေါ်သွားကြည့်တော့ဖြစ်နေပြီဒီလိုလေးလေးလေးဖြစ်နေကြရတယ်ဆိုတော့စိတ်ဉာဏ်ရဲ့အမှန်ဆုံးဖြစ်ပေါ်သူတားရဲ့ဆက်ဖြစ်ပေါ်မှာအကြာကြီးတယောက်မှရှိတယ်ဒီမှာဒီမှာသူ့ရုံနဲ့လူနာမရတဲ့ပြဿနာပေါ်မှာအမြားဟာကြီးကိုတုံ့ပြန်လို့ရှိတယ်အဲဒါမို့ဒါတွေကိုပြုပြီးတော့လုံးတဲ့လေကျွန်တော်ခုတည်းကလေးလေးလေးနဲ့ထားပြီးတော့ပေါ့နော်ကျွန်တော်ကတော့ဘုတ်ချစ်ချစ်ထားပြီးတ
ော့လေမွန်တန်ပြောသလိုတေချာကြိုတင်ပြင်ဆင်ထားရမယ်တေချာလုပ်ရမယ်ဆိုတော့ဒေါက်တာမြတ်ထူးကိုယ်တိုင်နေနဲ့ရောမြန်မာပြည်ရဲ့ COVID-19 အရေးရင်ဆိုင်ရမယ့်အခြေအနေနဲ့ပတ်သက်လို့ဘယ်လောက်ထင်ညာစိုးရိမ်စိတ်ရှိနေပါလဲခင်ဗျာ
ကျွန်တော်မွန်တန်ပြောတော့တယ်ကျွန်တော်လည်းလိမ့်ဆိုင်ရဒီနေ့မှာပဲစိုးရိမ်ရဘယ်လောက်တောင်းတယ်လို့ဆိုဒီဒီဆုံးနဲ့ဆက်ပြီးပြန်ကြည့်တော့ဒီဆိုရင်အားလုံးတိုင်းပြည်ကတော့ဘာလို့မှဒီ meeting ဒီပါဆုံးလို့ပါဘူးဒီဆုံးရတဲ့ဒီမကောင်းတာရှိတယ်အဲ့တော့ပို့ပြီးရစနေပို့ပြီးရဖြစ်လာပို့ပြီးရပြီးရမလို့နိုင်ဘူးဒီမှာဒီမှာဒီစတူဒီမှာဒီမှာအဲ့တော့သုံးကြီးကတောင်းလာဆက်မလုပ်ဘူးဟုတ်ဒါကြောင့်ဟိုလည်းတကဘာလုံးဝမရှိရောစတဲ့နံပါတ်ဒီလိုပဲ။ဆရာဒီဘွန်ဆန်ပြောတော့တယ်။ဆင်မရစ်နေတယ်။ဒီကမှာလေ။ဒီကိစ္စ။ဘလို့ရင်ကဒီမှာဒီမှာပြောပါအမေရိကန်နိုင်ငံမှာတော့ဆင်မရစ်ဒီနည်းချက်ချင်း တဲ့ဒီနော်အားနေတဲ့ဒီပြင်လာပုံမြင်ရပါဘူး။ဒီလိုရှင်မှာဆက်ရှိတဲ့ဒီမှာပုံမှန်တဲ့ရှိတဲ့ဒီထားလိုက်ပါတော့ဒီလိုဒီမှာဒီတီတီရဲ့ပတ်စံပတ်စံဒီလိုနဲ့မပေါ်နိုင်တဲ့အခြေအနေတွေကြောင့်ဒီမှာဒီကျန်တဲ့ဝတ္ထားအလုံးကပိတ်ထားရမှာပါ။အဲ့တော့ဒီမှာပြင်ပြောရမှာဆိုဆက်ရှိမှုကတော့ပါ။ဒါပေမဲ့ဒီဒီလူဒီဒီလိုဒီဒီချင်းလုံးဝမရှိဘူး။ဒီအောင်၅ရောက်တာပြီးနေပါဘူး။ဒါပေမဲ့တန်လေးရောက်တော့အခုနေဒီအောင်ဝင်နေတဲ့ဒီလိုမျိုးဒီမှာဒီတစ်ခေကကျန်းမာရေးလို့သာဒီတန်ရှင်းလို့သာအားလုံးဒီစမတ်တမတွေဒီရင်းဒီလိုကြတယ်။အဲ့တော့ဒီမောအင်းနဲ့ကျန်းမာဖြစ်မှာပြောရမယ်ဆိုကျန်းမာရေးဝန်ထမ်းများနဲ့ဒီအောင်မျိုးလို့ပြောရဲ။နောက်မှာဒီဒီလူကနေပြီးတော့ဝိုင်းဝိုင်းဝိုင်းဝိုင်းနဲ့ဒီလူရလို့ကြားပါတယ်။ဒီဒီဒီကဝိုင်းဝိုင်းနေတဲ့ချိန်မှာအတူရဝန်ထမ်းတွေဒီဒီဒီဒီဝန်ထမ်းတွေအားလုံးကဝိုင်းပြီးတော့မျိုးကြားပါတယ်။အချိန်ရမှာလေစမ်းပါတော့နဲ့ဒီဒီရဲ့အားလုံးကလည်းဒီဒီနဲ့ဘန်းဒီအားလုံးကိုပြီးပြီးတော့ကြားဆက်ကြလို့လို့ပြန်လာတာ။ဒီချိန်မှာအားလုံးကိုပြီးနေလို့ကြားတာ။ဘယ်သူမှငါတော်ရင်ငါတက်တယ်ငါကောင်းဆောင်ကြီးဒီလို့ဆက်စားအားလုံးဒီကြီးဘောင်းဘောင်းဘောင်းကိုစရမလားဒီတော့လုံးချမယ်ဆိုရင်မအောင်မကြပါမှမရှိဘူးဒီဘာသာကဘာပြန်လာလဲဒီသူခုပါကိုဗစ် -19 ကတော်တော်ကြီးနဲ့အမှတ်တမ်းတော့ပြင်ရတယ်ဒီအန်ရကျွန်တော်ပြောနိုင်တယ်တစ်ခုပဲရှိတာညီမပြည်သူအားလုံးဒီကြီးရုံရုံနဲ့တက်တိုင်ဝင်ပါကျန်ဒီအချိုးပဲဒီလိုတောင်းတယ်။ဒါပေမဲ့ဆက်ခဲ့ပါဦး။လွယ်ရောလုံးဝမလွယ်ပါဘူး။ပြောမပြောလက်ကျိုးကြီးခုန်နေကြမယ်။အပြစ်တွေပြောနေကြမယ်။ဟုတ်တယ်နော်
။ဟုတ်ကဲ့ပါခင်ဗျာ။ဆရာဒေါက်တာမြတ်ထူးနဲ့ဆရာဒေါက်တာတင်မောင်သန်းတို့ကို VOA ပြည်သက်ကိုစားအထူးပဲကျေးဇူးတင်ပါတယ်။ဒီအချိန်တွေကသိပ်မကြခင်အချိန်တို့အတွင်းပြီးသွားမယ်ဆိုပြီးမျှော်လင့်လို့မရသေးတာကြောင့်နောက်ထပ်လည်းထပ်ပြီးဆွေးနွေးကြရလို့ရှိလာဦးမယ်ဆိုတာသိကြပါရစေ။အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
စီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
် COVID-19 တိုက်ဖျက်ရေးအတွက်တစ်ကမ္ဘာလုံးပူးပေါင်းဆောင်ရွက်ရမယ်လို့ကုလသမဂ္ဂအသွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်အဲ့ဒီလိုပူးပေါင်းဆောင်ရွက်မှယောဂတိုက်ဖျက်ရေးအောင်မြင်နိုင်မယ်လို့လည်းဆိုပါတယ်အာဖရိကတိုက်ကိုပိုကူးဆက်သွားရင်လူသံမောင်းများစွာတိတ်ဆုံးနိုင်တဲ့အတွက်သူ့အနေနဲ့အလွန်ကိုစိုးရိမ်မိပါတယ်လို့လဲမစ္စတာဂူတာရက်စ်က PBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာတောက်ကြားနေကပြောဆိုသွားတာပါအာဖရိကတိုက်မှာယောဂါကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်နိုင်တဲ့အင်အားနှဲလွန်းလာကြောင်းတိတ်ဆိုးရိမ်ရတဲ့အခြေအနေဖြစ်ပါတယ်လို့လဲသူကပြောဆိုသွားပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားကန်နိုင်မဲ့ဒေါ်လာ 1.1 ထရီလျံအရေးပေါ်အကူအညီပေးရေးဥပဒေကြောင့်ကိုအထက်နဲ့အောက်လွှတ်တော်မှစောင့်ကြံနေကအတည်ပြုလိုက်ပြီးနှာရီပိုင်းအကြာမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တက်ခွဲအတည်ပြုထားလို့ရှိဦးရှိနေပြီးဒီထဲမှာတော့မြန်မာနိုင်ငံတွင်မှာပဲကူးစက်ခံရတဲ့ပထမဆုံးလူနာလည်းပါပါတယ်အသက်60အရွယ်ပြင်သစ်အလိုင်းညွန်အမျိုးသမီးဟာပြည်ပနိုင်ငံခီးသွွားရာဇဝယ်မရှိဘဲနဲ့ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့ရတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒီကနေ့မနက်ပိုင်းမှာထုတ်ပြန်လာပါမြန်မာနိုင်ငံမှာတွေ့ရတဲ့ COVID-19 ရောဂါကူးစက်ခံရသူရှိဦးထက်9ဦးဟာပြည်ပနိုင်ငံကနေဝင်ရောက်လာသူတွေဖြစ်တာမို့အဲ့ဒီ9ဦးကိုတော့ imported cases ပြည်ပကူးစက်လာတဲ့လူနာတွေလို့သတ်မှတ်ထားတာပါအခုပြင်သစ်အလိုင်းညွန်အမျိုးသမီးတူကတော့မြန်မာနိုင်ငံတွင်မှာပဲကူးစက်ခံရတဲ့ပထမဆုံး COVID-19 လူနာလည်းဖြစ်ပါတယ်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကျေးဇူးရှင်လန်းကြပါစေကျမအောင်လာပ
ါ This program has come to you from the Voice of America, Washington.